Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2015ခုနှစ်နိုဝင်ဘာလ10ရက်အင်္ဂါနေ့မနေ့6နာရီကနေ9နာရီထိ VOA မြန်မာပိုင်းအစီအစဉ်တွေကို line တိုမီတာ2432နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖုံပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံရဲ့သမိုင်းဝင်ရွေးကောက်ပွဲကြီးကတော့ငင်းနဲ့ကျင်းပပြီးစီးခဲ့ပါပြီ။ဒါပေမဲ့ရွေးကောက်ပွဲတည်ဝင်ရလာတွေထွက်ပေါ်လာဖို့ကတော့နိုင်ငံရေးပါတီတွေအပါအဝင်ပြည်သူတွေအလုံးကစောင့်ကြည့်နားထောင်နေကြပါတယ်။ဒီရွေးကောက်ပွဲကာလမှာရွေးကောက်ပွဲသတင်းတွေကိုဦးစားပေးတင်ဆက်ပေးတဲ့အတွက်ကျွန်တော်တို့ VOA ကပုံမှန်ထုတ်လွှင့်နေကြအစီအစဉ်တွေခဏရဆိုင်ထားပါတယ်။ဒီမနေ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးနိုင်ငံတကာတုံ့ပြန်ချက်မှာနားဆင်ရမှာကတော့
The United States congratulates the people of Burma on the election and commend all of the people and institutions in the country who worked together to hold a peaceful and historic
election. အင်ဂျီရောကပြောခွင့်ရပုဂ္ဂိုလ်ပြောသွားတာပါ။အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါ။အခုတော့မြမရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးစံမိုးဝေတို့ကကြေညာပေးပါအောင်ရှင
်။ပြည်သူ့တန်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပုတွဲဥက္ကဋ္ဌဦးထေးဦးကသူဝင်ရောက်ရှင်ပြန်ခဲ့တဲ့ AOD တိုင်းဟင်းသဒ္ဓမဲဆန္ဒနယ်မြေမှာပြန်ပက် NLD ပါတီကိုယ်စားလှယ်လောင်းကိုရှုံးနှင်းခဲ့တဲ့အကြောင်းဝန်ခံပြောကြားလိုက်ပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့လည်းသူ့ပါတီကရခိုင်နှုန်းအများအပြားရှုံးနှင်းခဲ့တဲ့အကြောင်းတင်းတင်းလာနေကသတင်းတောက်တွေကိုဝန်ခံပြောကြားလိုက်ပါတယ်2010ခုနှစ်တုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအမတ်နေရအာလုံးနေပါအနိုင်ရခဲ့တဲ့ပြည်ခန့်ဖြိုးပါတီကိုအရင်စစ်အစိုးရက2011ခုနှစ်မှာအာဏာလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းအရင်စစ်အစိုးရအတွင်းစစ်ဘုတ်ချုပ်တွေဦးဆောင်ခဲ့အရင်စစ်အစိုးရအတွင်းမှာစစ်ဘုတ်ချုပ်တွေဖြစ်ခဲ့တဲ့ပြည်ခန့်ဖြိုးပါတီဝင်တွေဦးဆောင်တဲ့အစိုးရဟာစစ်တပ်တပိုင်းအစိုးရအဖြစ်အများစုကယူဆနေကြတာဖြစ်ပါတယ်။25နှစ်ကာလအတွင်းပထမဆုံးအကြိမ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲရလဒ်ကိုသူ့အနေနဲ့လက်ခံမှာဖြစ်တယ်လို့လည်းဦးထေးဦးကပြောပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲနောက်ဆုံးရလဒ်ကိုအသေးချာမသိသေးဘူးလို့သူကဆိုပါတယ်။ရွေးကောက်ပွဲမှာသူတို့ဘာကြောင့်ရှင်းရတယ်လဲဆိုတဲ့အကြောင်းရင်းတွေကိုရှာဖွေမှာဖြစ်တယ်လို့လက်ရှိသမ္မတဦးသိန်းစင်နယ်ရင်းနှီးမှုရှိတဲ့ဦးထေးဦးကပြောပါတယ်။အေယာဝတီမြို့ဝကျွန်းပေါ်ဒေသဟာသူတို့ကိုကျေးလက်တောင်သူတွေကထောက်ခံတဲ့အမာဂန်နယ်မြေလို့ USDP ကသတ်မှတ်ထားပေမဲ့သူ့ရဲ့မဲဆန္ဒနယ်မြေဖြစ်တဲ့ဟင်္ဒရာနယ်မှာသူအနေနဲ့အရှုံးနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။အေယာဝတီတိုင်းဒေသဖွံ့ဖြိုးရေးကိုဆောင်ရွက်ပေးနိုင်ခဲ့တဲ့ USDP အနေနဲ့လူထုရဲ့ထောက်ခံမှုအများအပြားကိုရနိုင်လိမ့်မယ်လို့မျှော်လင့်ထားတာကြောင့်အခုလိုရွက်ောက်ပွဲမှာရှုံးနေရမယ်လို့သူ့အနေနဲ့ထင်မှတ်ထားဘူးလို့လည်းဦးထေးဦးကပြောပါတယ်။မဲဆန္ဒနယ်မြေတွေမှာမဲဆန္ဒမဲတွေကိုရေတွက်နေစေဖြစ်ပြီးရလဒ်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတင်းလာနေကစပြီးအတုတ်လိုက်စတင်ကြီးညာနေရမှာတော့ NLD ပါတီကအခုအချိန်ထိအမှတ်နေရအများစုမှာအနိုင်ရနေတာဖြစ်ပါတယ်ဒီရွေးကောက်ပွဲမှာနိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်ပေါင်း6000ကျော်ဝင်ရောက်ရှင်ပြန်ခဲ့ကြတာဖြစ်ပါတယ
်တင်းငွေနေကကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ရန်ကုန်အပါအဝင်ပြည်နယ်နဲ့တိုင်းတချို့ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်90ကျော်နဲ့တိုင်းဒေသကြီးလွှတ်တော်ရဲ့ကိုယ်စားလှယ်90ကျော်စုစုပေါင်း100ကျော်ရဲ့အမည်စင်းတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာခဲ့ပါတယ်။ရွေးကောက်ပွဲရဲ့ရလဒ်ထုတ်ပြန်မှုမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေအတည်ပြုပြီးမှသာအတည်ဖြစ်တယ်လို့ကော်မရှင်ကပြောဆိုထားပါတယ်။လက်ရှိအချိန်အထိကော်မရှင်ကနေထုတ်ပြန်တဲ့အနိုင်ရပြည်သူ့လွှတ်တော်ကိုယ်စားလှယ်54ယောက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလူသိများတဲ့ကိုပြုံးချိုမတ်စင်မအောင်ဒေါ်စုစုလွင်ဒေါက်တာတက်တက်ခိုင်တို့ပါဝင်ပြီးတော့ပြည်ထောင်စုကြက်ခံရေးဖွံ့ဖြိုးရေးပါတီကတော့3ယောက်ဝါဒီမိုကရက်တစ်ပါတီက1ယောက်ကချင်ပြည်နယ်ဒီမိုကရေစီပါတီက1ယောက်ပါဝင်တယ်လို့ဆိုပါတယ်။အနိုင်ရတိုင်းဒေသကြီးကိုယ်စားလှယ်52နေရာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုနိုင်ငံလင်းကိုဝေဖြိုးအောင်အပါအဝင်48ယောက်အနိုင်ရရှိပြီးတော့ပြည်ခိုင်ဖြိုးပါတီက3ယောက်ဝါဒီမိုကရက်တစ်ပါတီက2ယောက်တို့အနိုင်ရရှိထားပါတယ်ပြည်သူ့လွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်စုစုပေါင်း990ကျော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရရှိထားပြီးတော့အာဏာရပါတီဖြစ်တဲ့ပြည်ခိုင်ဖြိုးကတော့6နေရာအနိုင်ရရှိထားတယ်လို့မနေ့ကနေပြည်တော်မှာပြုလုပ်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့သတင်းစာရှင်းလင်းပွဲကိုတောရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကပြောပါတယ်နေရာတချို့မှာကော်မရှင်ကထုတ်ပြန်ထားတဲ့ဥပဒေတွေကိုကြော်လွန်ပြီးတော့ကြိုတင်မဲတွေတတ်မှတ်ချိန်ထက်နောက်ကျပြီးတော့ရောက်လာတာတွေရှိတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့မဲယုံပိတ်ချိန်ညနေ4နာရီနောက်ပိုင်းရောက်ရှိလာတဲ့ကြိုတင်မဲတွေဟာပယ်မဲဖြစ်တတ်မှတ်တဲ့အကြောင်းဥပဒေကိုကြော်လွန်ပြီးတော့လှုပ်ဆောင်တာမျိုးရှိရင်ထောင်ဒဏ်ဒါမှမဟုတ်ရင်ငွေဒဏ်ဒါမှမဟုတ်ဒဏ်နှစ်မျိုးစလုံးကိုကြာခံနိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောဆိုပါတယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မတားမှားမှုပြုလုပ်တာတွေ့ခဲ့ရင်ရွေးကောက်ပွဲကျင်းပပြီး15ရက်အတွင်းကော်မရှင်ကိုရောရဲတပ်ဖွဲ့ကိုပါတိုင်ကြားနိုင်တယ်လို့လည်းဦးမြင့်နိုင်ကပြောဆိုပါတယ
်အစောပိုင်းထွက်လာတဲ့ရွေးကောက်ပွဲရလဒ်တွေကနိုင်ငံတော်ဝန် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမှတ်နေရအများစုအနိုင်ရနေတယ်လို့ NLD ထိပ်ပိုင်းကောင်ဆောင်တူကပြောကြားပါတယ် မယုံဒီကမဲအရေးအတွက်ရလတ်တင်တဲ့ပတ်သက်လို့လှုပ်ထုံးလုံနည်းတွေကိုအနီးကမှာပြောင်းလဲခဲ့တဲ့အတွက်အခက်အခဲတွေဆွေးမှုတွေရှိခဲ့ပေမဲ့အန်အယ်ဒီအနေနဲ့နိုင်ငံတော်ဝန်လုံးကနေရာအများစုမှာအစောပိုင်းထွက်လာတဲ့ရွေးကောက်ပွဲရလတ်တွေအရအနိုင်ရတယ်လို့အန်အယ်ဒီပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထင်ကဗီအိုကိုပြောပါတယ်မနေ့တနင်္လာနေ့အထိကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရန်က ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒ
ရွေးကောက်ပွဲနောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုင်းနဲ့ဦးဆန်မိုးဝေတို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းဆောင်ပါတွေနဲ့ဆက်သွယ်မြင်းမြန်ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါရမယ်။အရင်ဦးဆုံးတော့မြန်မာနိုင်ငံတို့ရွေးကောက်ပွဲနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့တုတ်ပြန်ချက်အမြင်တွေကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာနှစ ကြိုင်းဝင်ကြီးဌာနကလည်းတုတ်ပြန်ခဲ့တယ်လို့တနင်္လာနေ့ကအင်ဖီရိုမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာလည်းအင်ဖီရိုကမြန်မာပြည်သူတွေကိုချီးကျူးစကားပြောဆိုလိုက်ပါတယ်ဒီအကြောင်းကိုတော့ဒေါ်လာလတန်ကတင်ဆက်ပြပါမယ်ရှင်
နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်တစ်ချို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတနင်္လာနေ့ကကြေညာခဲ့တဲ့အထက်အန်အေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရနေတယ်ဆိုတော့ရလဒ်တဖြည်းဖြည်းထွက်ပေါ်လာနေတဲ့အချိန်မှာပဲဒီမိုကရေစီစနစ်ကိုလေးစားလိုက်နာပြီးမြန်မာပြည်သူပြည်သားတွေကရွေးကောက်ပွဲမှာငြိမ်းချမ်းစွာမဲပေးကြတဲ့အပေါ်နိုင်ငံတကာအသ ကအဖွဲ့ကြီးရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂယ်ရီနီကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တဲ့အကြောင်းမိုဂယ်ရီနီရဲ့ပြောခွင့်ရအမျိုးသမီးမာယာကိုချန်းချစ်ကပြောပါတယ်
Now in the post-election period that ensues, it will be critical for all sides to accept the results in a spirit
ကိုချီမယူကဘွေးရီချင်းပါပြည်စည်းသွားပြီဖြစ်တဲ့တွေ့မြို့သားညီညွတ်ရေးနဲ့ရင်ကြားစီရေးကိုအလေးပေးလှုပ်ဆောင်တဲ့အနေနဲ့အလုံးကရွေးကောက်ပွဲရလဒ်တွေကိုလေးစားလိုက်နာကြဖို့အရေးကြီးပါလေ
EU ဥရောပသမဂ္ဂဟာမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အထူးထူးရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေရွေးကောက်ပွဲမဲပေးမှုတွေနဲ့မဲပေးပြီးနောက်အခြေအနေတွေကိုအနီးကပ်လေ့လာစောင့်ကြည့်ဖို့ရောက်ရှိနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေထဲမှာအကြီးဆုံးအဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်နှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်အဖြစ်နိုင်ငံရေးပါတီအားလုံးပါဝင်ရှင်ပြိုင်ခဲ့တဲ့ဒီရွေးကောက်ပွဲဟာငြင်းငြင်းချမ်းချမ်းနဲ့ပြီးဆုံးသွားတာကိုတွေ့ရတယ်လို့လည်းမာယာကိုချန်းချစ်ကပြောပါတယ်
Elections were contested by all major political parties in an atmosphere that was
overall ဒီကောက်ပွဲမှာအဓိကနိုင်ငံရေးပါတီအားလုံးကဝင်ရောက်ရှင်ပြိုင်ခဲ့ကြတာဖြစ်ပြီးရည်ပူရအဖြစ်ညင်းချမ်းပြီးစီကံတည်ဝတ်မှုရှိတဲ့အခြေအနေတွေအောက်မှာကျင်းပခဲ့တာကိုတွေ့ရပါတယ
်ဒါအပြင်ရွေးကောက်ပွဲနေ့မှာအလုံးအရင်းနဲ့မဲပေးခဲ့ကြတဲ့သူတွေကိုလည်းအခုလိုမှတ်ချက်ပေးခဲ့ပါတယ
် There was an impressive turnout on the election dayWhich bears the testimony to the community.
ဒီကဘွေးနေမှာမဲပေးခဲ့ကြသူတွေအင်းနဲ့အားနဲ့မဲပေးခဲ့ကြတာကိုကြည်ချင်းအဖြစ်တိုင်းပြည်အတွင်းဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုမြန်မာပြည်သူပြည်သားတွေအနေနဲ့ဘယ်လောက်ထိလိုလားတောင်းတနေကြတယ်ဆိုတာကိုပြသလိုက်တာပဲဖြစ်ပါတယ်
ရွေးကောက်ပွဲအတွင်းကနအူးတွေ့ရှိခဲ့တဲ့လေလာသုံးသက်ချက်တွေနဲ့ပတ်သက်လို့ EU ရဲ့မြန်မာနိုင်ငံဆိုင်ရာရွေးကောက်ပွဲလေလာရေးအဖွဲ့အကြီးအကဲလည်းဖြစ်ဥရောပပါလီမန်ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ Alexandra Graf Lambsdorff ကဦးဆောင်ပြီးဒီကနေ့နိုဝင်ဘာလ10ရက်နေ့မှာရန်ကုန်မြို့မှာထုတ်ပြန်ကြေညာသွားမှာဖြစ်ပါတယ်။အလားတူပဲကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်အပါအဝင်နိုင်ငံကအတန်းဝိုင်းကလည်းတင်းငွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအပေါ်မျှော်လင့်ချက်တွေစိုးရိမ်မှုတွေနဲ့ပတ်သက်လို့တင်းလာနေ့ကထုတ်ဖော်ပြောဆိုခဲ့ကြပါတယ်။ရွေးကောက်ပွဲအတွင်းမဲပေးခဲ့ကြသူတွေနဲ့ပတ်သက်လို့အတွင်းမှုချုပ်ဘန်ကင်မွန်းကပြောဆိုခဲ့တာနဲ့ပတ်သက်လို့အတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကတင်းတင်းလာနေကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောဆိုပါတယ
် The Secretary General however wishes to congratulate the people of Myanmar for their patience dignity and enthusiasm as they participated
တင်းတင်းလာနေကကျင်းပခဲ့တဲ့တမိုင်းဝင်ရွေးကောက်ပွဲမှာပါဝင်မဲပေးခဲ့ကြသူတွေအနေနဲ့စိတ်ရှိဂုဏ်ရှိစွာနဲ့တက်တက်ကြွကြွမဲပေးခဲ့ကြတာကိုအတွင်းမှုချုပ်ကချီးကျူးဂုဏ်ပြုလိုက်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အပါအဝင်ပ ပြည်နယ်တိုင်းဒေသကြီးနဲ့ဒေသခံရွေးကောက်ပွဲကော်မရှင်အရာရှိတွေအနေနဲ့သူတို့ရဲ့အရေးပါတဲ့လုပ်ငန်းတွေအောင်မြင်အောင်လုပ်ဆောင်နိုင်တာကိုလည်းအတွင်းရေးမှူးချုပ်ကအတိအမှတ်ပြုပြောကြပါတယ်။ရွေးကောက်ပွဲရလဒ်တွေတဖြည်းဖြည်းထွက်ပေါ်လာတာနဲ့အညီရွေးကောက်ပွဲဆိုင်ရာအစီအစဉ်တွေမပြီးဆုံးမခြင်းသက်ဆိုင်သူအားလုံးကလည်းတည်ငြိမ်အေးချမ်းစွာနဲ့လေးစားသမှုပြုပြီးနေထိုင်ကြဖို့အတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်။
ရွေးကောက်ပွဲဆိုင်ရာကုလသမဂ္ဂရဲ့အသေးစိတ်သဘောထားတွေကိုတော့နောက်ပိုင်းမှာထုတ်ပြန်သွားမယ်လို့ဆိုပါတယ်။ဒီနေ့ကနေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအောင်မြင်ချောမွေ့စွာပြီးဆုံးသွားတဲ့နဲ့ပတ်သက်လို့မြန်မာအင်ဒီဂျင်တရုတ်နိုင်ငံကလည်းကြိုဆိုကြောင်းနိုင်ငံရေးဌာနပြောခွင့်ရပုဂ္ဂိုလ်ဟောင်းလီကဒီနေ့လနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းထက်သွင်းပြောကြားသွားပါတယ်။မြန်မာနိုင်ငံရဲ့ရေရှည်ဖွံ့ဖြိုးတိုးတက်မှုကိုဖြစ်ပေါ်စေမဲ့နိုင်ငံရေးအရာဆောင်ရွက်မှုတွေကိုမိတ်ဆွေအင်ဒီဂျင်နိုင်ငံတစ်ခုဖြစ်တဲ့တရုတ်နိုင်ငံအနေနဲ့ဆက်လက်ပံ့ပိုးပေးသွားမယ်အကြောင်းနဲ့ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အကူအညီတွေကိုလည်းတရုတ်နိုင်ငံကဆက်ပေးသွားမှာဖြစ်တဲ့အကြောင်းသတင်းစာရှင်းလင်းပွဲအတွင်းဟောင်းလီကထည့်သွင်းပြောကြားသွားပါတယ်။တရုတ်နိုင်ငံရဲ့ဌာနကအာရှရေးရာအထူးတန်တမာဆွန်ကုံရှန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာအစိုးရရဲ့ဖိတ်ကြားချက်အရရွေးကောက်ပွဲကိုလေ့လာဆောင်ကြည့်ဖို့မြန်မာနိုင်ငံမှာရောက်ရှိနေပါတယ်ခင်ဗျာ
။ခုနကတော့အသံဖိုင်မယွင်းထုတ်လွှင့်ခဲ့တဲ့အတွက်လည်းတောင်းပန်ပါတယ်။ဒီထုတ်လွှင့်ခဲ့တဲ့အသံဖိုင်ကတော့ဒီမြို့သားညီညွတ်ရေးနဲ့ရင်ကြားစစ်ရေးကိုဦးစားပေးလုံဆောင်တဲ့အနေနဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲရလကိုအားလုံးကလေးစားလိုက်နာဖို့ EU ဥရောပသမဂ္ဂဘွဲ့ကြီးကတောင်းဆိုလိုက်တဲ့အကြောင်းအဲ့ဒါနဲ့အလားတူပဲတထွေရွေးကောက်ပွဲအထုအထစ်မရှိအောင်မြင်စွာပြီးဆုံးသွားတဲ့အပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းကကြေညာချက်အမျိုးမျိုးထုတ်ပြန်ပြီးကြိုဆိုလိုက်တဲ့အကြောင်းတွေကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြခဲ့တဲ့သံဖိုင်ဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဒီတနင်္လာနေ့ကအင်ဖြူတော်ကဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေကိုချီးကျူးပြောဆိုတဲ့အကြောင်းကိုဒေါ်လာလတ်တန်ကစူးစီးတင်ပြထားတာကိုနားဆင်ရမှာပဲ
မြန်မာနိုင်ငံမှာတင်းနေရီကကျင်းပပြီးစီးခဲ့တဲ့သမိုင်းတင်ရွေးကောက်ပွဲမှာမနေ့6နိုင်ကစတန်းစီပြီးနိုင်ငံသားတာဝန်ကျေခဲ့ကြတဲ့မဲဆန္ဒရှင်တွေအပြင်ရွေးကောက်ပွဲအောင်မြင်ရေးတွေဝိုင်းဝန်းဆောင်ရွက်ခဲ့ကြသူတွေကိုအမေရိကန်ပြည်ထောင်စုကတင်းလာနေကချီးကျူးလိုက်ပါတယ်ဂျော့ချ်အာနက်စ်ကအင်ဗီရိုပြောခွင့်ရပုဂ္ဂိုလ်ဖြစ်ပါတယ်
The United States congratulates the people of Burma on the election and commend all of the people and institutions in the country who work together. ဒီကဘုန်းနဲ့
ပတ်သက်လို့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံသားတွေကိုချီးကျူးကွန်ပြူပါတယ်။ငင်းညာနဲ့တမိုင်းဝင်ရွေးကောက်ပွဲကျင်းပနိုင်မှုအတွက်လက်တွဲလှုပ်ဆောင်ခဲ့ကြတဲ့နိုင်ငံတွင်းမှာရှိကြတဲ့လူပုဂ္ဂိုလ်များအဖွဲ့အစည်းများနဲ့ဌာနအားလုံးကိုချီးကျူးပါတယ
်။ရွေးကောက်ပွဲရလဒ်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတနည်းသုံးချိန်အလင်းတင်လို့ကြီးညာပေးလျက်ရှိရမှာရရှိကျင်းညာချက်တွေရတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမတ်နေရအများစုအနိုင်ရရှိနေတာဖြစ်ပါတယ်။ဒါကြောင့်လဲခုလိုရွေးကောက်ပွဲရလဒ်တွေကျင်းညာနေစဉ်ကာလမှာစိတ်ရှည်စွာစောင့်စားကြဖို့နှင့်ရွေးကောက်ပွဲလည်လာစောင့်ကြည့်အခက်ခဲရေးပြည်တွင်းပြည်ပအဖွဲ့အစည်းတွေရဲ့ထုတ်ပြန်ချက်ကိုလည်းစောင့်စားကြဖို့ George Ernest ကတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့ဒီ2015 November လ6ရက်ကျင်းပခဲ့တဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံသားတွေအနေနဲ့လွတ်လပ်စွာပထမဦးဆုံးကြိမ်မဲပေးခွင့်ရခဲ့ကြတာဖြစ်တယ်လို့အင်ဗျူရောပြောခွင့်ရပုဂ္ဂိုလ်ကထောက်ပြပါတယ
် But what is clear is that for the first time ever millions of people in Burma voted in a meaningful competitive election and despite some structural and systemic flaws we believe that Sunday's
ချက်ရတဲ့ချက်ကတော့ပထမဦးဆုံးကြိမ်ဖြစ်မြန်မာနိုင်ငံမှာလူတန်းပေါင်းများစွာဟာအတိတ်ပဲလေးနေပြီးတော့ရှင်ပြန်ရတဲ့ရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့အတွက်ပါပဲရွေးကောက်ပွဲအနေထားနဲ့စနစ်ချိုးရင်ချက်တွေရှိပေမဲ့လည်းတနင်္ဂနွေနေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်မှုမှာအရေးကြီးတဲ့ခြေလှမ်းတစ်ခုအဖြစ်ကိုးစားပြုတယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ပါတယ
်။ဒါအပြင်ရွေးကောက်ပွဲမတိုင်မီကသမရဦးသိန်းစိန်နဲ့ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြင်ဒေါအောင်ဆန်းစုကြည်တို့ကရွေးကောက်ပွဲရလဒ်တွေမြည်တို့ပြင်ဖြစ်စီလက်ခံမှဖြစ်ပြီးအတိမှပြုမယ်လို့လူသိရှင်ကြားထောက်ဖော်ပြောဆိုခဲ့မှုတွေတွေ့လဲအမေရိကန်အစိုးရကချီးကျူးလိုက်ပါတယ်။
We're also encouraged by public statements from President Thein Sein and the Commander in Chief saying they would accept the results as well as Aung San Suu Kyi and the National League.
ဖြစ်ပေါ်လာတဲ့ရွေးကောက်ပွဲရလဒ်ကိုလက်ခံပြီးအတိအမှတ်ပြုပါမယ်လို့သမရဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်တို့ကလူသိရှင်ကြားထုတ်ဖော်ပြောကြားခဲ့ကြသလိုဒေါ်အောင်ဆန်းစုကြည်ကလည်းရွေးကောက်ပွဲရဲ့ရလဒ်ကိုအေးအေးဆေးဆေးလက်ခံကြပါလို့တိုက်တွန်းခဲ့တာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကစိတ်အားတက်ရပြီးအစိုးရဖွဲ့စည်းနိုင်ရေးအတွက်နိုင်ငံရေးပါတီခေါင်းဆောင်တွေအားလုံးအထူးတကားလက်တွဲလှုပ်ဆောင်ပြီးတော့နိုင်ငံမှာငြိမ်းချမ်းတည်ငြိမ်ရေးအမျိုးသားပြန်လည်ရင်ကြားစေရေးအတွက်အရေးပါတဲ့ပုံကိုယ်တွေအားလုံးကူညီဆောင်ရွက်ကြဖို့လည်းတိုက်တွန်းပါတယ်
။လောလောဆယ်ကနဦးရလဒ်တွေရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ရွေးကောက်ပွဲမှာ 90 ရာခိုင်နှုန်းကျော်နိုင်ကြေးများပေမဲ့လို့လေပါတီကောင်းဆောင်ဒေါအောင်ဆန်းစုကြည်အနေနဲ့အစိုးရဖွဲ့နိုင်တော်မှ2008ဖွဲ့စည်းပုံခြေခံဥပဒေအရသမရဖြစ်လာနိုင်စရာမရှိပေမဲ့လို့လေအပြောင်းအလဲကိုဖော်ဆောင်ရမှာဒေါအောင်ဆန်းစုကြည်ရဲ့အခန့်ကဏ္ဍဟာအရေးကြီးတယ်လို့ပြောခွင့်ရပုဂ္ဂိုလ်ကထောက်ပြခဲ့ပါတယ
် I think most directly I would say that it's already clearthat Aung San Suu Kyi has had a powerful voice in bringing about some much needed reform.
တဲ့ဗျပြောရမယ်ဆိုရင်ဒေါ်အောင်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံအတွင်းမှာတကယ်ကိုလိုအပ်နေတဲ့ပြုပြင်ပြောင်းလဲရေးဖော်ဆောင်မှုနဲ့နိုင်ငံရေးစနစ်အပြောင်းလဲလုပ်နိုင်မှုလွှမ်းမိုးမှုရှိတယ်ဆိုတာကတော့ရှင်းတယ်ဆိုတာကျွန်တော်ပြောလိုပါတယ်ဒါပေမဲ့အဆုံးမှာတော့သူ့အနေနဲ့ဘလို့တရားဝင်တာဝန်တွေယူရမလဲဆိုတာကိုတော့မြန်မာနိုင်ငံသားတွေနဲ့မြန်မာအစိုးရကအဆုံးဖြတ်ပေးရမှာဖြစ်ပါတယ
်2008ဖွဲ့စည်းပုံခြေခံဥပဒေနဲ့ပတ်သက်လို့ပြည်ပြင်းနဲ့ဒီမိုကရေစီပေါ်ဆောင်ရေးဖြစ်လာဖို့အတွက်ကင်စီရမယ့်နောက်တစ်ချက်ကိုလည်း George Ernest ကထောက်ပြခဲ့ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ကတော့မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်အတူယက်တည်သွားမယ်လို့ဆိုပါတယ
် Another one of those rules is that right now 25% of the parliamentary seats are guaranteed to the military
ဖွဲ့စည်းပုံစီးပွားရေးနဲ့ပတ်သက်လို့လက်ရှိမှာထောက်ပြလို့ရတဲ့အချက်တစ်ချက်ကတော့လွတ်တော်မှာအမတ်နေရာ25ရာခိုင်နှုန်းကိုစစ်တပ်အတွက်အာမခံချက်ပေးထားတဲ့အချက်ပါပဲဒါကြောင့်ပြင်ဆင်စရာတချို့ရှိတယ်လို့ကျွန်တော်တို့ထောက်ပြလိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတိတ်ကိုထူးခြားလာတဲ့အပြောင်းလဲတွေတွေ့နေရပြီဆိုတာကတော့ဘယ်သူမှမငြင်းနိုင်ပါဘူး။အဲ့ဒီလိုအပြောင်းလဲဖြစ်ဖို့နဲ့မြန်မာနိုင်ငံသားတွေကိုယ့်နိုင်ငံရဲ့အုပ်ချုပ်ရေးမှာပုံမူပြောဆိုနိုင်ခွင့်ရှိဖို့ကြိုးပမ်းမှုမှာအမေရိကန်ပြည်ထောင်စုကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံသားတွေအနေနဲ့အမေရိကန်ပြည်ထောင်စုကိုမိတ်ဆွေအဖြစ်ဆက်လက်အားကိုးနိုင်ပြီးမိမိတို့ရဲ့နှစ်သက်ရာအစိုးရမျိုးပေါ်ထိုးနိုင်ရေးအတွက်ကြိုးပမ်းမှာကိုအမေရိကန်ပြည်ထောင်စုကအားပေးထောက်ခံသွားမှာဖြစ်ပါတယ်
။သမ္မတဥပမာအစိုးရတက်လာပြီးနောက်ပိုင်းနိုင်ငံတကာကဝိုင်းကျင်ထားတဲ့မြန်မာအစိုးရနဲ့ထိတွေ့ဆက်ဆံခဲ့ပြီးအပြောင်းအလဲကိုဖော်ဆောင်ဖို့ထောက်ခံအားပေးခဲ့ရမှာမြန်မာနိုင်ငံဟာဥပမာအစိုးရနိုင်ငံခြားရေးပေါ်လစီအောင်မြင်မှုတရအဖြစ်မကြာခဏထောက်ပြခြင်းခံခဲ့ရတာလည်းဖြစ်ပါတယ်။လက်ရှိရွေးကောက်ပွဲရဲ့အောင်မြင်မှုအတိုင်းအတာပေါ်မူတည်ပြီးမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ပြစ်မှတ်ထားတံခါပိတ်ဆို့မှုတချို့ကိုရုတ်သိမ်းပေးဖို့စဉ်းစားပွေရရှိတယ်လို့သမ္မတမျိုးသားလုံခြုံရေးလက်ထောက်အကြံပေးဘင်ရုတ်ကမကြာသေးမီကပြောကြားခဲ့တာလည်းဖြစ်ပါတယ်သမ္မတဥပမာမြန်မာနိုင်ငံကို2012နဲ့2014တို့ကတွားရောက်ခဲ့တာကိုကြည့်ချင်းအားဖြင့်လေနှစ်နိုင်ငံဆက်ဆံရေးပုံမခိုင်မအောင်ထားရှိလို့တဲ့ဆန္ဒအမေရိကန်ပြည်ထောင်စုမှရှိတယ်ဆိုတာကိုလည်းပြတာရရောက်တယ်လို့ George Ernest ကဖြေကြားခဲ့ပါတယ်ရှင်
ဒေါ်လလတန်ရဲ့တင်ပြချက်ဖြစ်ပါတယ်အခုဆက်လက်ပြီးတော့ရွေးကောက်ပွဲရလပေါ်နိုင်ငံတကာမှာရောက်နေကြတဲ့မြန်မာတွေရဲ့အမြင်ကိုနားဆင်ရမှာပါကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မြန်မာအစိုးရကိုယ်စားလှယ်ရုံးမှာ NLD ပါတီအတွက်မဲပေးခဲ့သူမတ်ဝူဝေနိုင်ကတော့အခုလက်ရှိအချိန်ထိမဲရလတွေကိုအားရကျေနပ်မိတယ်လို့ဆိုပါတယ
်အခုဒီနေ့အတွက်ကတော့အားရကျေနပ်မှုရှိပါတယ်လို့ပြောလို့ရပါတယ်ဘာလို့လဲဆိုတော့ဒီတမျိုးနဲ့တမျိုးနဲ့နောက်တစ်ခါတခြား data တွေကနေတော့ထွက်လာတဲ့နေရီယာ NLD ကနေရီယာအပြတ်အသတ်ဖြစ်နေတဲ့အခါကျတော့အခုမြေယာတမျိုးပေါ့နော်အဲ့အချိန်ထိကတော့အရင်ရင်အားရပါပြီ
လန်ဒန်မြို့မှာနေထိုင်တဲ့ကိုဇော်ဝင်းလက်ကတော့အခုလို NLD ပါတီအနိုင်ရတာဟာဗြိတိန်ရောက်မြန်မာနိုင်ငံသားတွေပေးလိုက်တဲ့မဲတွေလည်းပါဝင်တယ်လို့ဆိုပါတယ
်ကျွန်တော်2020ရွေးကောက်ပွဲမှာဆိုရင်ကျွန်တော်ဒီ UK မှာပေါ့နော်ကျွန်တော်အပါဝင်ပေါ့ဘယ်သူမှလည်းမဲတောင်းမပေးကြပါဘူးအဲ့အဲ့တော့ NLD မပါတာပေါ့နော်အဓိကဒီတစ်ခေါက်ကတော့ NLD ပါတယ်ဆိုတော့ဒီမှာရှိတဲ့မြန်မာတွေအားလုံးမြန်မာတော်များများပေါ့နော်စိတ်ဝင်စားနေအသွားပြီးမေးပေးကြပါလိမ့်ကျွန်တော်ဒီတစ်လောက်အားလုံးမေးလိုက်တော့လေအားလုံးက NLD ပဲမေးပေးကြတာများပါတယ
်စင်ကာပူနိုင်ငံကမတ်မေဂျော်ဆွန်ညွန်းကတော့2015ရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီးသူ့အမြင်ကိုပြောလာပါတယ
်ကျွန်တော်ကကြိုတင်မယ်အရောလှုပ်ရှားမှုတွေရောအများကြီးအကျိုးပြုသွားတယ်လို့တို့မြင်မိတယ်နောက်တစ်ခါက NLD ဒီလိုမျိုးပြတ်တက်နိုင်တော့တဲ့အတွက်အားလုံးကမဖြစ်မနေအားပြရမယ်ဆိုတဲ့အသိစိတ်တစ်ခုတည်းရှိနေအောင်လက်ရန်ကိုကျေးဇူးလက်တင်ပြီးပုံလဲယူနေဒီ NLD ရဲ့ဒီလိုမျိုးအောင်မြင်မှုပြီးပြည်သူတရေလုံးရဲ့အောင်မြင်မှုလို့ခံယူပြီးအချိန်ဆောက်ပြီးတော့ဒါအချိန်ယူကြောင်းလဲသွားနိုင်မယ်လို့တော့မြင်မိ
NLD ပါတီကနေရာအများစုမှာမဲအနိုင်ရနေတာကိုအားရကျေနပ်ပေမဲ့စိုးရိမ်မှုကတော့ရှိနေသေးပါလို့ဆိုလာသူကအမေရိကန်အရှေ့ဘက်ချမ်းမေရီလန်းပြည်နယ်ကကိုတင်ထွန်းဦးပဲဖြစ်ပါတယ်
အားရကျေနပ်မှုရှိလားဆိုတော့ကျင်းတဲ့ဆိုင်နဲ့ဆောင်ကျင်နေရုံပဲပေါ့နော်တကယ်တမ်းကျတော့လေဒီလိုမျိုးဖြစ်လာမယ်ဆိုတာကိုတော့အကုန်လုံးကမျှော်လင့်နေကြတာဆိုတော့ဒီလိုမျိုးဖြစ်လာတာကဝမ်းသာစရာပဲဒါပေမဲ့90ခုနှစ်လောက်လုံးများဖြစ်အောင်မလားဆိုတဲ့ စိတ်ဆိုရင်ဘူးပုံမှန်မျိုးတော့ရှိတာပေါ့နော
်အလားတူ Los Angeles မြို့မှာမဲပေးခဲ့သူစာရေးဆရာမညိုခက်ကျော်ကလည်းအခုလိုသုံးသပ်ပါတယ်
အဲဒီကိစ္စကိုပြောရင်တော့1990ရွေးကောက်ပွဲကာလနဲ့ရှင်ပြီးပြောချင်ပါတယ်1990ကာလဆိုတာကအမတန်အကျက်တဲစိုက်တဲ့ကာလပါနိုင်ငံရေးအကြောင်းဝေဖန်သုံးသပ်ရင်တော့တူတူတိတ်ပြောနေရတဲ့ခေတ်ထောက်လန်းရေးဆိုတာလည်းနေရာတကာမှာလိုက်တဲ့ခေတ်အဲ့လိုခေတ်မျိုးမှာတောင်မှ NLD ကိုပဲမဲပေးခဲ့ကြတယ်လေပြီးဒီလောက်နိုင်တာတောင်မှအနိုင်ရပါတီကအာဏာမရခဲ့ဘူးအဲ့တော့2015မှာတော့ပွင့်တဲ့တကားတွေကပွင့်ပြီးတော့ဘယ်တကားတွေကဆက်ပိတ်ကုန်မလဲဒီနိုင်ပြီဆိုပြီးတော့ကြော်နေလို့လေတိတ်တော့စိတ်ချတဲ့အချိန်နေဟုတ်မလားမဟုတ်မလားဒါလည်းတွေးစရာပေါ့နော်ကဘာပေါ်မှာတော့တိုင်းပြည်တပြည်ရှိမယ်ဆိုရင်စစ်တပ်ကတော့လိုအပ်တာပါပဲကျမတို့ဗမာပြည်ရဲ့ပြဿနာဗမာစစ်တပ်ကကို့အချင်းချင်းကိုပြင်ပြီးထောင်းနေတာအဓိကပြဿနာလို့မြင်ပါတယ်တကယ်လို့သူတို့စစ်တပ်ပြီးစီးပွားရေးဆိုလဲငါပြည်ပဲအုပ်ချုပ်မယ်အခြေခံဥပဒေဆိုလဲငါပြည်ပဲဆွဲမယ်အစစအရရငါပြည်သားဆိုတဲ့စိတ်ဓာတ်မျိုးမထားပဲနဲ့ကို့တိုင်းပြည်ကိုကာကွယ်မယ်ကို့အလုပ်ကိုလုပ်မယ်စစ်တပ်နေရာကိုဂုံယူဝေကြွားစွာနဲ့မှန်မှန်ကန်ကန်နေရာယူနိုင်မယ်ဆိုကျမတို့ဒီတက်မတော်ကိုမကြိုးစိုးကြရအကြောင်းမရှိပ
ါရွေးကောက်ပွဲကော်မရှင်ကတော့လာမယ့်နှစ်ပတ်အတွင်းရွေးကောက်ပွဲရလဒ်တွေကိုအပိသက်ကျင်းညာမယ်လို့ပြောတာပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ရဲ့တင်ပြချက်ဖြစ်ပါတယ်။အခုတော့မြန်မာပြည်တွင်းကရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးခြေအနေတွေကိုတလဲကြည့်ကြရအောင်ပါ။ကျင်းပပြစည်းခဲ့တဲ့ရွေးကောက်ပွဲနေ့မှာတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်အတွက်သက်ဆိုင်ရာတိုင်းရင်းသားတွေမဲမပေးခဲ့ရပါကကော်မရှင်ကိုတိုက်ရိုက်တင်ပြနိုင်ပြီးတော့ဒီအပေါ်မှာကော်မရှင်ကစစ်ဆေးပြီးလိုအပ်တယ်လို့ဆောင်ရွက်ပေးသွားမယ်လို့ကော်မရှင်ကပြောပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတော်မင်ခါကသတင်းပေးပို့ထားပါတယ်။
ကျင်းပပြည်ကြီးခဲ့တဲ့ရွေးကောက်ပွဲမှာတိုင်းရင်းသားဖြစ်ပေမဲ့မိမိတိုင်းရင်းသားကိုယ်စားလှယ်ကိုမဲမပေးခဲ့ရတဲ့အတွက်မဲပေးခွင့်ဆုံးရှုံးခဲ့ရသူတွေရှိပါတယ်။ဒါနဲ့ပတ်သက်ပြီးနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ VOA မေးမြန်းမှုကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကအခုလိုဖြေကြားခဲ့ပါတယ်
။ဘဲဆာလာစင်ကြောက်ကိုယ်တိုင်ကကိုယ်တိုင်သိတာကိုယ်တိုင်ရှိတာသူ့ရဲ့အဖြစ်အပျက်တွေသူ့ရဲ့ဟာတွေကိုဟုတ်လားနှုတ်နဲ့ဖြစ်နေစားတဲ့ဖြစ်တဲ့တင်ပြလာလို့ရှိရင်တင်ပြလာတဲ့ပုံမှာစစ်စစ်ပြီးတော့ယူစီကရွတ်တော်ပဲပေါ်ပြင်ပွဲအစစ်နေတာကျန်တဲ့ခုတွေနှုတ်တွေလိုအပ်တယ်လို့ဆိုတော့သွားတယ
်လက်ရှိမှာနိုဝင်ဘာ9ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲရလဒ်တွေထုတ်ပြန်ကြေညာရမှာရန်ကုန်အပဝင်ပြည်နယ်နဲ့တိုင်းအချို့ရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်50ကျော်နဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်50ကျော်စုစုပေါင်းအယောက်100ကျော်ရဲ့ရွေးကောက်ပွဲရလဒ်တွေကိုကြေညာပေးခဲ့ပါတယ်
ဒီနေ့ကျွန်တော်တို့ပြည်သူ့ထွတ်တော်အားလုံး54နေရာကျွန်တော်ထုတ်ပြန်ပေးခဲ့ပါတယ်ကျွန်တော်ကလေးအဲတိုင်းနယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်အားလုံးကျွန်တော်52ရောက်ကျွန်တော်ထုတ်ပြန်ပြင်ရခဲ့ပါတယ်ကျွန်내အနိုင်ရှုံးရလဒ်ဒီတို့နေပါကမှာဆက်လက်ပြင်ပြမှာဖြစ်ပါတယ်
ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကရွေးကောက်ပွဲရလဒ်ရဲ့ထုတ်ပြန်ကြေညာခဲ့တဲ့စာရင်းတွေကိုခုလိုပြောပြခဲ့တာပါရွေးကောက်ပွဲရလဒ်ထုတ်ပြန်မှုမှာပြည်အောင်စုရွေးကောက်ပွဲကော်မရှင်ကနေအတီးပြုတ်ပြီးထုတ်ပြန်တဲ့ရွေးကောက်ပွဲရလဒ်တာလင်အတီးဖြစ်တယ်လို့ကော်မရှင်ကပြောဆိုထားပါတယ်ဒီပြင်နေရာအချို့မှာကော်မရှင်ထုတ်ပြန်ထားတဲ့ဥပဒေနဲ့ကြော်လွန်ကဂျိုတင်မဲတွေတတ်မှတ်ချိန်ထက်နောက်ကျမှရောက်လာတာတွေရှိခဲ့တယ်လို့အဲ့ဒီဒေတာမှရှိနေတဲ့ဒေတာကန်တွေကပြောဆိုထားပါတယ်ဒီအပေါ်မှာရွေးကောက်ပွဲကော်မရှင်ဘက်ကတော့မဲယုံပိတ်ချိန်ညနေ၄နာရီနောက်ပိုင်းရောက်ရှိလာတဲ့ဂျိုတင်မဲများမှာပယ်မဲတာဖြစ်တယ်လို့ပြောကြားခဲ့ပေမဲ့ထဲသွင်းရေတွက်တဲ့ဖြစ်ရများနေဒေတာအချို့မှာဖြစ်ပေါ်လျက်ရှိပါတယ်ဒါနဲ့ပတ်သက်ပြီးဖြည့်ရှင်းဆောင်ရွက်ပေးဖို့တော့ရွေးကောက်ပွဲကော်မရှင်ကတိကျတဲ့အဖြေမပေးခဲ့ပါဘူးဒီလိုရွေးကောက်ပွဲဥပဒေနီးဥပဒေမှာပါတဲ့စီမင်းစည်းကမ်းအချို့ကိုချိုးဖောက်ခဲ့တဲ့ဖြစ်စဉ်တွေနဲ့ပတ်သက်ပြီးမတမာမှုတစုံတရာကိုတိကျစွာတိုင်ကြားပေးဖို့ရွေးကောက်ပွဲကော်မရှင်ကဦးမြင့်နိုင်ကခုလိုပြောပါဗျာ။ဒီလို
နဲ့ပြည်တယ်ကျူးလို့ရဆလာတစ်နှစ်ကလည်းတောက်ဒါတတိတရားမပြုချင်တာကျူးလို့ရှိရင်အဲ့ဒီလွတ်တော်ကိုယ်စားလှယ်လောက်လို့ဒီတရားမပြုချင်မှုကြောင့်အနိုင်ရတော့ပါလေဆိုပြီးတစ်ခါတောက်မှတ်လိုက်တယ်။တောက်ရင်ခုံပေါ်နဲ့ထွက်ပြီးတော့ပြန်ပြီးတော့ကျွန်တော်ဟိုလုပ်မယ်။အဲ့တော့ဒါဟာရုပ်တော်ဝတ်ပြုမှုရောက်တဲ့ဆိုဆိုဘာလို့မထုတ်တိုင်နိုင်ပါလဲ။ရဲစနာချင်းလည်းတိုင်နိုင်တယ်၊ရဲစနာမှုလည်းတိုင်နိုင်တယ်။ရုပ်တော်ဝတ်မတိုင်ဘူးလည်းတိုင်နိုင်တယ်၊ရုပ်တော်ဝတ်ချင်းပါနေစလည်းတိုင်နိုင်တယ်၊ရုပ်တော်ဝတ်ချင်းပါပြီး15ရက်လုံးလည်းတိုင်နိုင်တယ်ပေါ့။တော့တိုင်နိုင်ရင်ကျွန်တော်တို့ဒါလေးစစ်စစ်နဲ့ကော်မရှင်လည်းပဲရုပ်တော်ဝတ်မှာတာဝန်ရှိတဲ့လူတွေအားလည်းပဲအဘောရိုးနဲ့သူကဆောင်ရွက်တာဆိုရင်တော့ဖြစ်ရင်တရားစွဲမခံရလို့ပြောပါတယ်ကျင်းလို့ပေးတာလေသို့တော်လည်းပဲရုပ်တော်ရုပ်တော်ပဲကော်မရှင်ရဲ့ဝန်ထမ်းတွေကသဘောမရိုးနဲ့တမန်တက်တက်ပဲဒီရုပ်တော်ရဲ့ဆိုင်အပြစ်မှုကျူးလို့သူတို့ကလည်းအရေးယူလို့ရပါတယ
်လက်ရှိအချိန်မှာကော်မရှင်ကထုတ်ပြန်ထားတဲ့ပြည်သူ့လွတ်တော်အနိုင်ရကိုယ်စားလှယ်လောင်း 54ရောက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနာမည်ကြီးကိုပြုံးချူမက်စင်မာအောင်မက်ဆုဆုလွင်နဲ့ဒေါက်တာတသက်ခိုင်တို့အပါအဝင်49ယောက်အနိုင်ရခဲ့ပြီးကြံကိုစလဲတွေကတော့ပြည်ခိုင်ပြိုးပါတီက3ယောက်ဝါဒီမိုကရက်တစ်ပါတီက1ယောက်ကချင်ပြည်နယ်ဒီမိုကရေစီပါတီက1ယောက်တို့ပါဝင်ခဲ့ပါတယ်။အနိုင်ရရှိခဲ့တဲ့တိုင်းဒေသကြီးကိုယ်စားလှယ်52ယောက်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနာမည်ကြီးကိုနိုင်ငံလင်းကိုဝေဖြိုးအောင်အပါအဝင်58ယောက်အနိုင်ရရှိထားပြီးပြည်ခိုင်ဖြိုးက3ယောက်နဲ့ဝါဒီမိုကရက်တစ်ပါတီက2ယောက်တို့အနိုင်ရရှိထားပါတယ်။ကော်မရှင်ဘက်ကဒီရွေးကောက်ပွဲရလဒ်တွေကိုနိုင်စင်ထုတ်ပြန်သွားမှာဖြစ်ပြီးစည်ရင်းအလုံးကိုတော့ရွေးကောက်ပွဲကျင်းပပြီးနှစ်ပတ်အကြာမှာထုတ်ပြန်ပေးနိုင်မှုစူးစမ်းသွားမယ်လို့ပြောဆိုထားပါတယ်ရှင်
။ VOA သတင်းတောက်မေခသတင်းပေးပို့ခဲ့တာပါ။အခုဆက်လက်ပြီးတော့ထွက်လာတဲ့အစောပိုင်းရွေးကောက်ပွဲရလဒ်တွေအရတိုင်းနယ်ပြည်နယ်တဝန်းလုံးမှာ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကအများစုမှာအနိုင်ရနေတယ်လို့ NLD ထိပ်ပိုင်းခေါင်းဆောင်တူကပြောကြားလိုက်ပါတယ်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာကြိုတင်မဲ့ပြဿနာအပါအဝင်မဲပေးခွင့်ဆုံးရှုံးမှုတွေနဲ့တခြားရွေးကောက်ပွဲမတမာမှုတွေရှိခဲ့တယ်လို့လည်း NLD နဲ့ရွေးကောက်ပွဲလေ့လာသူတွေကပြောဆိုထားပါတယ်။ဒီအကြောင်းကိုမိုင်းရင်ချင်းနိုင်ကအသေးစိတ်ပြောပြပေးပါမယ်ရှင်။
မဲယုံတွေကမဲရည်အတွက်ရလက်တွေနဲ့ပတ်သက်လို့လုံထုံးလုံနီးတွေကိုအနီးကပ်မှပြောင်းလဲခဲ့တဲ့အတွက်အခက်အခဲတွေစိုးရိမ်မှုတွေရှိခဲ့ပေမဲ့ NLD အနေနဲ့နိုင်ငံတဝန်းလုံးကနေရာအများစုမှာအစောပိုင်းကထွက်လာတဲ့ရွေးကောက်ပွဲရလက်တွေအရအနိုင်ရနေတယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထင်က VOE ကိုပြောပါတယ
်။ ARD တိုင်းအင်းသာကြီးမကွေးတိုင်းစကိုင်းတိုင်းအဲ့ဒီနေရာတွေကညာနှုံးပြည်ကြီးပါလောက်နိုင်တယ်။မန္တလေးတိုင်းမှာတော့၃နေရာလောက်ရှုံးတယ်။နေပြည်တော်မှာတော့ဒီငါမြင့်နယ်မှာတပြုတ်နယ်ရှုံးပြီးလေးပြုတ်နယ်ကျွန်တော်နိုင်တယ်နောက်တစ်ခါကပဲခိုးတိုင်းမှာတော့နည်းနည်းပဲရှုံးနေကျွန်တော်နယ်ကျွန်တော်ပြုတ်နယ်အကုန်နိုင်တယ်ဆိုတော့ဒီတိုင်းကြီးခွန်တိုင်းမှာကျွန်တော်60ရာခိုင်နှုန်းလောက်နိုင်တယ်ဆိုတော့ကျွန်တော်တွက်လို့ရတယ်ပြည်နယ်တွေမှာကျတော့မွန်ပြည်နယ်ကလည်း60ရာခိုင်နှုန်းလောက်နိုင်တယ်ကရင်ပြည်နယ်ကတော့စည်ရင်ပြည့်စုံမရတော့လည်းအခုသိရသလားဆိုရင်80ရာခိုင်နှုန်းနိုင်နေတယ်တရားပြည်နယ်ကလည်းခုနှစ်မြို့မှာ၄မြို့နယ်စည်ရင်ကပြည်ပြီးကျွန်တော်နိုင်တယ်ကျွန်တော်၃မြို့နယ်ကတော့တချို့နိုင်ပြီးတချို့ရှုံးဖို့လာလာတော့ရှိတယ်အဲကချင်မှာတော့60ရာခိုင်နှုန်းလောက်နိုင်တယ်တရေရပြီရှာလာရည်ရည်ဒီခိုင်မှာတော့ကျွန်တော်25ခိုင်လောက်ပဲရတယ်ဒီခိုင်ပါတီနိုင်နေပေါ့အဲတော့တိုးတဲခုကြီးပေါ့မယ်ဆိုလို့ရှိရင်ကျွန်တော်တို့80ရာခိုင်လောက်ကျော်နိုင်တယ်လို့ကျွန်တော်ခန့်မှန်းလို့ရတယ်ပါခင်ဗျာ
တနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာမဲစင်းရင်အမားရင်းတွေမဲယုံတွေမှာပြဿနာတွေကြုံခဲ့ရပြီးမြေတနိုင်ငံလုံးအတိုင်းအတာနဲ့ပြောပါလောက်အောင်မများခဲ့ဘူးလို့တနင်္လာနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကပြောပါရယ်မဲယုံတထောင်မှာဖြစ်စဉ်တစ်ချိန်ပဲရှိတယ်ဆိုတဲ့သဘောတွေ့ရပြီးရွေးကောက်ပွဲဟာအောင်မြင်မှုရှိခဲ့တယ်လို့သူကပြောပါတယ်။ဒါပေမဲ့လည်းမဖြစ်တဲ့ရွေးကောက်ပွဲမတမာမှုတွေရှိခဲ့တယ်လို့ဦးဝင်းထင်ကဆိုပါတယ
်။ရွေးကောက်ပွဲကအောင်မြင်နေပြီးသွားတာတော့မှန်တယ်။ဒါပေမဲ့ဒီကချောချုံမှုတွေဖြစ်ချင်လို့ရှိရင်အထင်ကဖြစ်တဲ့ဟာလေးတွေကမဖြစ်တဲ့မဖြစ်တဲ့အထင်ကလေးတွေတချို့အရေးကတကယ်တကယ်ဖန်ရတဲ့အထင်ကလေးတွေရှိတယ်။ဥပမာဆိုတော့လာရှုမဖြစ်တဲ့ကိစ္စကျွန်တော်တို့ဖွဲ့ချုပ်ကဥထွေးရှင်နဲ့ဒုရသမဂ္ဂဦးဆက်မောက်ခံကိစ္စမှာပူရှာမဲတွေရောက်လာတယ်အဲ့ဒီပူရှာမဲတွေကသတ်မှတ်ထားတဲ့အချိန်ပုံဖဲနဲ့ရောက်လာတာသတ်မှတ်ထားတဲ့အချိန်ဆိုတာကဒီလိုဒီပြည်ရင်းပူရှာမဲစိမနေ့က6နိုင်ရက်မယုံဖွင့်တဲ့ကလေးရောက်ရမယ်ဒီပါရောက်လာတဲ့ဟာဆိုလို့ရှိရင်ညနေရုံးပိတ်ထားနဲ့ရောက်ရမယ်အဲ့လိုမဟုတ်ဘူးအဲ့တော့ကျွန်တော်တို့ကကန့်ွက်တယ်ဒီစားစီကနဲ့မကြီးတဲ့ကြောင့်ကန့်ွက်တယ်ကန့်ွက်တဲ့အခါမှာအဲ့ဒီကော်မရှင်ကကန့်ွက်တော့လက်မခံပေးပြီးဆက်ရည်တယ်
မဲယုံတွေမှာမဲစင်းရင်အရေးအတွက်ရှုပ်ထွေးမှုတွေဖြစ်ခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုအများပြည်သူကတန်တရားရှိနေစေဖြစ်တယ်လို့မြမအရေးတုံသက်သူဦးစိန်ကျော်လိုင်းက VOE ကိုပြောပါတယ
်ရွေးကောက်ပွဲကော်မရှင်ကိုလည်းလူတွေကသိမယုံကြည်ဘူးဖြစ်နေတယ်။ဘာကြောင့်လဲဆိုတော့ငကိုနေကဥတင်ကြီးက30ရာနှုန်းပဲမဲစင်းမှန်ကမဲလို့ဟာလာအမှတ်ခံထားတာရှိတဲ့တွေ့အခုလည်းပဲ၄နာရီနောက်ပိုင်းဟာတချို့ဆိုရင်ညဘက်ကျမှရောက်လာတဲ့ဒီကျွန်တော်တို့ဟာလာကြိုတင်မဲစင်းနေရှိတယ်ဘယ်ကရောက်လာမှလည်းမသိဘူးဘယ်ကအရေးအတွက်တည်းမှလည်းမသိဘူးအဲ့လိုမျိုးတွေဖြစ်တဲ့အခါမှာခုတတိအငင်းပွားနေတော့မှရှိပါတယ်ကိစ္စတွေပုံမှာဒီရွေးကောက်ပွဲကော်မရှင်ကမှတ်မှန်ကန်ကန်ဖြည့်ရှင်းမှမလားဆိုတော့လည်းဘယ်သူမှအတိအကျမသိဘူးဒါကြောင့်မလို့လည်းလူတွေကစိုးရိမ်မှုတွေပိုပြီးတော့ပြန့်နှံ့နေတာဖြစ်တယ်
တီထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ရွေးကောက်ပွဲရလဒ်တွေကိုနေ့စဉ်ထုတ်ပြန်သွားမှာဖြစ်ပြီးတနိုင်ငံလုံးရဲ့ရလဒ်အားလုံးကိုနှစ်ပတ်အတွင်းကြေညာမှာဖြစ်ပါတယ်။လက်ရှိတိုင်းဒေသဒေသနေဆွနေဖျားတွေမှာရှိတဲ့မဲယုံတွေရဲ့ရလဒ်တွေကိုစောင့်နေရဆဲဖြစ်တယ်လို့လည်းတီထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတီကပြောထားပါတယ်ရှင်။
ယူရီမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းမှာတော်ရရှင်များရှင် VO American သံငင်္ဂါနေ့မနေ့ဖက်မြန်မာဗလာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ line to meter 24 32 40နဲ့ line လာမီတာ190တို့ကနေဆက်လက်တင်ဆက်ပေးနေပါတယ်။အခုထုတ်လင့်သွားမယ့်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာလည်းရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းဆောင်ပါတွေဆက်သွယ်မြန်မြန်ချက်တွေကိုပဲဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်တယ်လို့ကမ္ဘာမီဒီယာထက်ကမြန်မာအစီအစဉ်ကိုလည်းနှာဆင်ရမှာပါ။အခုတော့မြန်မာရွေးကောက်ပွဲနဲ့ပတ်သက်ပြီးကြားကြရမှာက
First off, I think it was a remarkable undertaking. I don't think we should underestimate how difficult it is to stage an election.
IRI International Republican Institute ကသုံးသပ်ပြောဆိုသွားတာပါ။ပြည်စုံကနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုရင်ဦးဆုံးတော့မနေ့ရွေးကောက်ပွဲနောက်ဆုံးရအခြေအနေနဲ့ဒီကနေ့ရွေးကောက်ပွဲအခြေအနေဘာတွေရှိတယ်လဲဆိုတာကိုရန်ကုန်မှာရောက်ရှိနေတဲ့ VOA မြန်မာပိုင်း Editor ကိုသားညို့ကိုကျွန်မကပဲမေးမြန်းထားပါတယ်။ဟုတ်ကဲ့ပါကိုသားညို့မနေ့ကရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေလေးပြောပြပေးပါဦးရှင်
။ဟုတ်ကဲ့အခုအခြေအနေကတော့ဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဒီနောက်ဆုံးဒီလက်အနိုင်ရစီးရီးတွေကိုထုတ်ပြန်ဖို့တောက်လျှောက်ပြင်ဆင်နေတာတွေ့ရပါတယ်။ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ကတော့သူ့အနေနဲ့နှစ်ပတ်အတွင်းမှာဒီလက်စီးအနိုင်ရစီးရီးတွေကိုပြည့်စုံလို့ထုတ်ပြန်ပေးမယ်လို့ပြောပါတယ်။ဒါပေမဲ့ဒီစက်ထဲမှာပဲဒီအမီဘာဒီမိုကရေစီ project ကတော့သူ့ဟာဒီဒီတူရထားတဲ့သူ့ရဲ့ဒီအမီဘာဒီမိုကရေစီ project ဒီဌာနကွေးတွေကနေပြီးတော့ရထားတဲ့အချက်လက်တွေနဲ့ဒီအနေနဲ့မဲနေရချင်းကိုထုတ်ပြန်မှုတော့ကျူးကားနေရပြရပါလေအဲ့တော့တက်ကတော့ဒီ TNN ရဲ့ပြန်မှပြည့်စုံထုတ်ပြန်နိုင်လိမ့်မယ်လို့ကျွန်တော်ညွှန်လို့ရပါတယ်။ဘာကြောင့်လဲဆိုတော့ဒီ NLD ရုံးချုပ်ချက်ကိုကျွန်တော်ရောက်တဲ့ခါကျတော့ဒီတိုင်းလုပ်ပြည်နယ်နေရာနှံ့ကမဲယုံတွေကနေပြီးတော့ရလာတဲ့အချက်လက်တွေကိုသူတို့ကောက်ခံနေတာတွေ့ရပါတယ်။တော့ကောက်ခံပြီးတော့အနေနဲ့ဆင်းနေကိုသူတို့ပြုစုနေတယ်။ပြီးတော့ပြုစုနေတဲ့အကြောင်းကိုမြန်မာပြည်ကခွဲချုပ်ကတော့ကျွန်တော်ရရှိတဲ့ချက်လက်ကတော့မြန်မာပြည်ကခွဲချုပ်ကသူတို့ရထားတဲ့ချက်လက်ရရှိရှိဒီလိုနဲ့တိုင်းလုံးတိုင်းတာနဲ့မဲကြီးတက်ကဒီ၈၀ရံလုံးပြီးတော့သူအောင်တိုင်းရထားတယ်လို့သိရပါတယ်။အဲ့တော့ဒီအစည်းအဝေးကိုကြာရင်ထုတ်ပြန်နိုင်လိမ့်မယ်လို့သိရပါတယ်။အဲ့တော့ GC ဒီ Global Cup ကော်မရှင်ကထုတ်ပြန်ထားတဲ့အချိန်တက်ဆိုပြီးတော့ဒီကတူစီပရောဂျက်ကနေရတာလေးကိုဒီလိုထုတ်ပြန်နိုင်မယ်လို့ထင်ရပါတယ်။ဒီကြားထဲမှာသူညင်းပွားကြီးရှိနေတဲ့မြို့နယ်တွေရှိပါတယ်။ဒီကတော့ခုနဒီဂျိုတေမဲကိစ္စနဲ့ဖြစ်နေတဲ့မီချီနာလာရှူတောင်ကြီးတို့နေရာမျိုးတွေပေါ့နော်။အဲကြော်ကြားတော့လာရှူဆိုတဲ့ကဲပါချင်းရဲ့တက္ကသိုလ်ပတ်သက်ပြီးတော့မြန်မာပြည်ကဖွဲ့ချုပ်နေတော့ဒီဒီတော့ကျန်ဒီရှမ်းတိုင်းမှာများဒီလိုစုဖွဲ့ချုပ်ကလည်းကန့်ကွက်ထားပါလေ။ဒါနဲ့လည်းအခုနေထားကြဒီကန့်ကွက်ထားတဲ့အနေအထားကိုပဲဒီကကော်မရှင်ကပြောနေတာကတော့သူကန့်ကွက်ထားချက်ဟာခံလို့မှုမရှိဘူးဆိုရဲတကြောင်မလို့အဲဒေါက်တာဆိုင်းမောက်ခန်းကအနေရမဲ့လာလာတော့ဖြစ်နေပါတယ
်။ဟုတ်ကဲ့ပါ။ဟိုကုသညုံနောက်ဒီကနေ့မှာရောဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဘာအစီအစဉ်တွေရှိလဲရှင်။
အဒီကနေ့ကတော့အခုကတော့ဒီ UK ဘွန်းနဲ့ပတ်သက်လို့စောင့်ကြည့်နေတဲ့ဖွဲ့စည်းတွေရှိပါတယ်။အထူးဖြစ်ဒီနိုင်ငံတကာဖွဲ့စည်းတွေပေါ့နော်။ဒီ EU အဖွဲ့စည်းတွေနောက်တစ်ခုကကျွန်တော်အမေရိကန်ပြည်သူ့ခြေထောက်ကာတာစင်တာဒီဖွဲ့စည်းတွေရှိပါတယ်။အဲ့တော့ဒီဖွဲ့စည်းတွေကနေပြီးတော့ဒီကနေ့မှဒီဝင်းလာရှင်းလင်းပွဲတွေအပြီးပြီးလောက်ကြောက်ဖို့ရှိပါတယ်။အဲ့တော့တို့အနေနဲ့ဒီစောင့်ကြည့်ခဲ့တဲ့ကာလအတွင်းတို့ဒီအကဲခတ်ပြည့်ရဲ့အခြေအနေတွေနောက်တစ်ခုကဒီကျူတင်မဲ့ကိစ္စတွေအဲနောက်တစ်ခုကဒီအနေရမှုချင်းဒီဒီရောက်ပွဲစံကံမှုရှိမရှိပါတော့ဒါတွေတို့ကဲပြတ်ချက်တွေကိုပြောလိုက်တယ်ကျွန်လေးရပါတယ
်ရန်ကုန်မှာရောက်နေတဲ့ VOA မြန်မာပိုင်း Editor ကိုသားညို့ဦးပြောပြချက်တွေကိုနားဆင်ခဲ့ရတာပါအခုတော့ဒီရှမ်းပြည်နယ်ဘက်ကမဲရလာအခြေအနေကိုလည်းကြည့်ကြရအောင်ပါရှမ်းပြည်နယ်အတွင်းလက်ရှိရေတွက်ပြီးတဲ့လောက်မဲရလာတွေရတော့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကမဲအများစုနဲ့ဦးဆောင်နေပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းအနိုင်ရနေတယ်လို့ SNLD ပါတီကပြောပါတယ်။ရှမ်းပြည်နယ်အတွင်းတချို့မြို့နယ်တွေမှာလည်းကြိုတင်မဲကိစ္စမဲပုံးတွေလုံခြုံမှုနဲ့ပတ်သက်ပြီးအငင်းပွားမှုတွေကြောင့်မဲရည်တွက်လို့မရနိုင်သေးတဲ့မြို့နယ်တွေလည်းရှိနေတာပါ။ရှမ်းပြည်နယ်အတွင်းကရွေးကောက်ပွဲမဲပေးခဲ့မှုအခြေအနေတွေကိုဘယ်အတိုင်းအတာထိလွတ်လပ်မြတ်တမ်းမှုရှိခဲ့ပါသလဲဆိုတာကိုရှမ်းအမျိုးသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ပြောခွင့်ရဦးဆိုင်လိတ်ကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်
။ဆရာအခုဒီဆရာတို့ဒီ SNLDဘက်ကပေါ့နော်အခုပြက်ပြက်သားသားအနိုင်ရတဲ့မဲအတာရနေတဲ့မြို့နယ်နံပါတ်လေးတွေမြန်သိရမလားရှင်ဆရာ
ရှမ်းပြည်နယ်မြောက်ပိုင်းပေါ့နော်မူဆယ်သိမ့်မီကြောင်မဲတီဘောမိုင်းရဲအဲ့ဒီမြို့နယ်ကတော့အားလုံးဟိုနောက်သိမ့်မီပေါ့နော်အပြတ်တတ်နိုင်ထားပါတယ်ခင်ဗျဟိုလွတ်တော်သုံးနေရာလုံးကိုနိုင်ထားတယ်နောက်ရှမ်းပြည်နယ်တောင်ပိုင်းမှာလဲချမိုင်းကိုင်ကွန်ဟိန်မိုးနယ်လင်းကီအဲ့ဒါလည်းအပြတ်တတ်နိုင်ထားပါတယ်ခင်ဗျ
ဟုတ်ကဲ့ရှင်ဆရာအဲ့တော့ဒီရှမ်းပြည်နယ်ထဲမှာဆရာတို့ရလတ်မတည်သေးတဲ့မြို့နယ်တွေကဘယ်နှမြို့နယ်လောက်ကျန်ပါသေးလဲရှင
်အခုတော့ဆရာတန်ရမ်းမှာမဲရင်နေတော့ပေါ့နော်နောက်နမ်ခမ်အဲ့ဒါလည်းပဲမသိသေးပါဘူးနောက်ဒီနားတဝိုက်ကမြို့နယ်တစ်ခုသုံးခုကျန်ပါတယ်ဒီတောင်ပိုင်းထဲမှာနောက်တစ်ခါကျွန်တော်ဝင်ပြိုင်တဲ့မန္တလေးတိုင်းကမိုးကုတ်အဲ့လည်းပဲကုရတိကိုအရှင်းမပြေသေးပါဘူ
းအဲ့တော့ဆရာရှမ်းပြည်နယ်တွင်ရွေးကောက်ပွဲအခြေအနေတွေပေါ့နော်ဆရာတို့ဘယ်လိုသုံးသပ်ပါလဲဘယ်ပါတီတွေကဥဆောင်နေပါလဲရှင် NLD တို့နောက် SNDP တို့အနေထားပေါ့နော်ဒီဆရာတို့ရဲ့ပြိုင်ဘက်ပါတီတွေအနေထားတွေရောဘယ်လိုရှိပါလဲ
အဲကျွန်တော်စပြီးရွေးကောက်ပွဲဝင်ပြိုင်ကလေးကရင်ကျွန်တော်အတိုက်ခံပါသူကအဓိကပြိုင်ဘက်ရဲ့လို့ USDP ပဲအဓိကထားပါတယ်အခုလက်ရှိအနှံ့ရနေတာကြည့်မယ်ဆိုရင်ရှမ်းပြည်မှာကျွန်တော်တို့ SNDP ရင်SND ကဥဆောင်နေပါတယ်ခင်ဗျ။ဒါပေမဲ့မဲရရှိမှုအနေထားကြည့်မယ်ဆိုရင် SND ကထိတ်ဆုံးကပြေးပါတယ်။အဲဂျာတူပါတီကတော့လောလောဆယ်အထိတနေရာပဲရပါသေးတယ်ခင်ဗျ။အ
ဲ့တော့ဆရာတို့အခုဒီမိုင်းပြင်းမှာဆရာတို့အခုဟာဒုတိယ complaint ရွေးကောက်ပွဲကော်မရှင်ကဘယ်လိုဖြေရှင်းပါသလဲရှင်
။ရန်ကျင်တဲ့အရှေ့ပိုင်းမိုင်းပြင်းမှာပြောရလားခင်ဗျ။မုံကူးလုံးဆိုတဲ့ကျေးရအုပ်စုကနေလာတာမနေ့ကလေးကပို့ထားတယ်ဒါပေမဲ့လာပိုတုံးကနေထားမျိုးနဲ့အခုတွေ့တဲ့နေထားလုံးဝကွဲပြားနေတယ်ဒါကြောင့်မို့လို့ဘုဘကလည်းမတင်ငါလို့ပေါ့နော် complaint တွေတက်နေကြတာအဲ့ဒါကိုမျိုးနယ်ကော်မရှင်ရဲ့ဖြေရှင်းချက်ကိုကျွန်တော်စောင့်ကြည့်နေတယ်တမမရှိဘူးဆိုရင်တော့ပြည်နယ်ကော်မရှင်ကိုဆက်ပြီးအကြောင်းကြားပါလိမ့်မယ်ခင်ဗျအလဲဆုံးတော့ထွက်လာတဲ့မဲရလက်ကိုကျွန်တော်ကိုယ်စလဲတွေကလက်မှတ်မထိုးသေးပဲနဲ့ဆရာမျှတမှုရှိအောင်ရေးဆိုသွားမှာပါ
ဟုတ်ကဲ့ရွေးကောက်ပွဲကော်မရှင်ကဘလို့ဖြေရှင်းပါသလဲရှင်
အဲ့တော့တို့ကလည်းဘူးခံပြီးငင်းနေပါလေဒီလက်ရပြက်နေတာမဟုတ်ဘူးငကိုရက်ဒီပုံစံတိုင်းပဲဖြစ်တယ်ပေါ့နော်ဒါပေမဲ့ NLD ဘက်ကပုံကူတယောက်ကပြောပါလေဒီဥစ္စာရိုးသားဖြစ်နေတာမဟုတ်ဘူးအောက်ဖြစ်ထားတဲ့ပုံစံမျိုးပေါ့နော်ခြေလက်ရပြက်နေတယ်ပေါ့အဲ့လိုဆွဆွဲမှုတွေရှိနေတော့ရှေ့ဆက်လက်သွားမရအောင်မဲဆင်းကိုလည်းဆက်ရည်လို့မရအောင်ဖြစ်နေပါလေ
နော်မဲဆန္ဒရှင်အရေးအတွက်ကရောအနိုင်အရှုံးကိုဆုံးဖြတ်ပေးနိုင်လောက်တဲ့အထင်မြင်များပါသလားရှင်ဆရာ
ဟုတ်ကဲ့လုံးဝကိုအနိုင်ရှုံးပေးနိုင်တဲ့နေသားမျိုးပါသူကအမရာကြီးရဲ့အုပ်စုတစ်ခုပါကြီးရဲ့အုပ်စုတစ်ခုပါလူကြီးထောင်ချီရှိပါတယ်ခင်ဗျာအခုစပြီးရေတွက်မယ်လို့တော့အဲ့ဒီမဲဘုံကဆရာလေးရဲ့ပြက်နေတဲ့ခါကျတော့အားလုံးက complain တက်တော့အဲ့ဒီစိတ်ကလည်းကြော်မဲအောင်ဖြစ်နေတယ်စပြီးကိုရေတွက်လို့မဖြစ်ဘူးဖြစ်နေတယ
်လားရှိုးကိစ္စမှာလည်းဆရာတို့ complain လုပ်ပါတယ်မနေ့ကသတင်းစာရှင်းလင်းပွဲတောင်လှုပ်လိုက်ရတော့လားရှိုးအနေခြေနေရောဘာထပ်ထူးပါလဲရှင
်အဲ့လားရှိုးကတော့သူတို့အဲ့ဒီနောက်ကြမယ်ကြိုတင်မယ်ကြီးပေါ့နော်အဲ့ဒါကြီးကိုတို့ပဲဖြတ်လိုက်ပြီးတော့ပြောပါတယ်အ
ဲ့တော့အနိုင်ရှုံးပြက်ပြက်သားသားထွက်ပြီလားရှင်ဆရာ
ဒါလည်းပဲမပြီးသေးဘူးခင်ဗျဘာလို့ဆို तू ကလာရှိုးကခရိုင်မျိုးတော်ဖြစ်တယ် तू ကအမျိုးသားလွှတ်တော်အတွက်ပါထက်တွေ့ရတော့ဥမာတန်ရမ်းမပြီးသေးတော့ तू လည်းဘယ်လို့မှမပြီးပါဘူးခင်ဗျ
တကယ်တမ်းဒီကြိုတင်မယ်တွေကိုပြန်ပြီးတော့စရင်နဲ့ပြန်စစ်လို့ရလားရှင်ဆရာ
မရပါဘူးခင်ဗျမနေ့ညပဲကျွန်တော်တောင်ကြီးမှာကြိုတင်မယ်တွေကိုတညာလုံးထိုင်စောင့်ပါတယ်အဲ့ဒီကြိုတင်မဲအကုန်လုံးဟာ USDP ရဲ့မဲတွေကြီးပါပဲဒါပေမဲ့အဲ့ဒီမဲအရေးအတွက်ကိုဘယ် whiteboard မှာမှတ်သားကြည့်ပြီးတော့မှညှိစရာအရင်မရှိပါဘူးခင်ဗျာ
အဲ့တော့ဆရာတို့ဒီပါတီတွေကိုပုံစံ16ပေါ့နော်ဒီမဲလက်မှတ်တွေကိုလက်မှတ်ထိုးပေးရတဲ့ခါမှာရောကြိုတင်မဲတွေဘယ်သူတွေပေးထားပါတယ်ဆိုတော့စည်ရင်ဆရာတို့ရပါလားရှင
်အဲနောက်ဆုံးလက်မှတ်ထိုးမယ်ဆိုရင်တော့အဲ့ဒါပေးပါတယ်ခင်ဗျာကြရတာပေါ့နော်ဒီစည်ရင်ကိုတော့ကြရတယ်ဒါပေမဲ့ဒါလည်းအတီးပြုတ်ချင်လို့ပြုတ်ရတာမျိုးမဟုတ်ပဲနဲ့နောက်ဆုံးသိမမျက်မတားကြီးကွာဟနေတဲ့ခါကျတော့လေဟို complaint မတက်ချင်တော့လို့လက်မှတ်ထိုးလိုက်ရတဲ့နေသားမျိုးပဲရှိပါတယ်ဒါပေမဲ့စိတ်ထဲမှာတော့ဒါညှတ်တမှုမရှိဘူးဆိုတော့အားလုံးကသိနေခံစားနေကြပါတယ်အ
ဲ့တော့ဆရာအခုဒီရှမ်းပြည်နယ်တွင်ပေါ့နော်ဆရာတို့ဝင်ပြိုင်တဲ့နေရာတွေမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လွတ်လပ်တရားမျှတမှုအနေအထားပေါ်မှာဆရာဘယ်လိုမျှမှတ်ချက်ပေးချင်ပါလဲ
လွတ်လပ်တရားမျှတမှုကတော့မရှိတော့ပါပဲခင်ဗျာလွတ်လပ်မဲ့ပေးအောင်ဆိုရင်အခုလောလောဆယ်နှစ်ခါမှမဲစင်းနေရည်နေတယ်ဟိုကြည့်လို့စပွဲတစ်ပွဲကနေပြီးမှသူ့ရဲ့ရဲဘော်တွေကိုခေါ်လာပြီးတော့မှလက်လက်နဲ့တကွကော်မရှင်ရုံးကိုဝိုင်းထားတယ်အပြင်လူဝင်လို့မရဘူးအဲ့ဒါအထူးရဲတွေရှိရဲနဲ့တာဝန်ကျလုံခြုံရေးတွေရှိရဲနဲ့ကြည့်လို့စပွဲကဝင်ပြီးတော့မှတစ်ဖက်နဲ့ချင်းချောက်တဲ့ပုံစံမျိုးလုပ်နေတာတွေ့ရတယ်နောက်တစ်ခါတခြားမျိုးတွေမှာကြတော့လဲမဲလိမ်မဲခိုးတဲ့ကိစ္စတွေကိုအရေးတမင်လုပ်တဲ့ပုံစံမဟုတ်တော့မှဒီကျောင်းဆရာမကြီးပေါ့နော်တာဝန်ကျဆရာမကြီးကမသိမသာလုပ်နေတာကြီးလဲကျွန်တော်အများကြီးသိရှိရပါတယ်။နောက်ဒီမဲကိစ္စပေါ့နော်မဲစင်းမဲစာရုပ်ကိစ္စဒါလည်းပဲမလိုလားအပဲနဲ့တတ်တရရကလေးကျူတင်မဲပြောပြီးတော့မှထက်ကထက်ကပေါ့နော်တတ်တရရကလေးစီထားတဲ့နေသားမျိုးလည်းတွေ့ရတယ်။ဒါရအလုံးချုပ်ကြည့်မယ်ဆိုရင်တော့တရားမျှတမှုဆိုတာတော့ကျွန်တော်မရှိသလောက်ပဲတွေ့ရပါတယ
်။ရှမ်းပြည်နယ်အတွင်းကမြို့နယ်55မြို့နယ်ထဲကပန်ဆန်းပန်ဝိုင်း
မိုင်းမော်နာဖန်းနဲ့မိုင်းလားမြို့နယ်ငားမြို့နယ်ထဲမှာရွေးကောက်ပွဲလုံးဝကျင်းပနိုင်ခဲ့ခြင်းမရှိသလိုတခြားမြို့နယ်ရှစ်ခုတို့ကမဲဆန္ဒနဲ့တချို့မှာလည်းဒေသအခြေအနေကြောင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲတွေကျင်းပနိုင်ခဲ့ခြင်းမရှိပါဘူးရှင်။အခုဆက်လက်ပြီးတော့ဒီနိုဝင်ဘာလ၈ရက်နေ့ကကျင်းပခဲ့တဲ့မြန်မာရွေးကောက်ပွဲမှာချွေရင်ချက်ချွတ်ရှိခဲ့ပေမဲ့ပြဿနာကြီးကြီးမားမရှိပဲအောင်မြင်စွာကျင်းပနိုင်ခဲ့တာတွေ့ရလို့ဝမ်းမြောက်ကြောင်းနဲ့ရွေးကောက်ပွဲလွန်ကာလကိုစောင့်ကြည့်ကြဖို့အရေးတကြီးလိုအပ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အခြေစိုက် IRI International Republican Institute ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်ရွေးကောက်ပွဲဟာပန်းနိုင်မဟုတ်ပဲဒီမိုကရေစီခီးအတွက်လမ်းပြမှတ်တိုင်တစ်ခုသာဖြစ်ပြီးမြန်မာနိုင်ငံအနေနဲ့ရှစ်ဆက်လျှောက်ဖို့တခုထဲသောလမ်းကတော့လူလူကဒီရွေးကောက်ပွဲမှာထုတ်ဖော်ခဲ့ကြတဲ့စန္ဒအတိုင်းယုံကြည်လက်ခံဖို့အရေးကြီးဆုံးဖြစ်တယ်လို့လည်း IRI ဥက္ကဋ္ဌ Mark Green ကပြောဆိုလိုက်ပါတယ်။ရန်ကုန်ရုံးခွဲတာဝန်ခံ Dawkins Sowin ကရန်ကုန်မြို့ကိုရောက်ရှိနေတဲ့ IRI ဥက္ကဋ္ဌ Mark Green ကိုတည်တံ့တွေ့ဆုံမေးမြန်းထားပါတယ်ရှင်။
Good morning sir.
Morning. Could you be with him?
Yeah, welcome to our election special program.
မင်္ဂလာပါရှင်။ကျမတို့ရဲ့ရွေးကောက်ပွဲထူးဆီစဉ်ကနေကြိုဆိုပါရစေ။တိတ်ရေးကြီးတဲ့ရွေးကောက်ပွဲအပြီးနောက်တနေ့ဒီလိုမနေ့ခင်းမှာတွေ့ဆုံညီညွတ်ဝင်ပြည့်ရဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။မနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကြိုတင်ပြီးတော့ဘယ်လိုများခန့်မှန်းလို့ရပါလဲရှင
်။ Well, first off, I think it was a remarkable undertaking. I don't think we should underestimate how difficult it is to stage an election
ဒီရွေးကောက်ပွဲကိုထူးထူးခြားခြားအထောက်ပြအောင်ကျင်းပနိုင်ခဲ့တယ်လို့ပထမဦးဆုံးမှတ်ချက်ပေးပါရစေ။နေရာတော်ပြများမှာမတူတဲ့မဲလက်မှတ်၄မျိုးပေးဖို့စီစဉ်ရတဲ့ဒီလိုခက်ခဲတဲ့အလုပ်ကိုရှော့မတွက်စေချင်ပါဘူး။ဘယ်နိုင်ငံမှမဆိုမဲပေးတာမဲရည်တွက်တာစတဲ့အသေးစိတ်အလုပ်တွေကိုတာဝန်ယူကြရတယ်ဆိုတာမလွဲပါဘူး။ထို့သဖြင့်ဒီမိုကရေစီခရီးချီတက်နေစေဒီနိုင်ငံမှာဒီလိုလုပ်နိုင်ခဲ့တာတွေ့ရလို့လေးစားမိပါတယ်။နောက်တစ်ခုကမဲယုံနာတွေမှာခိုက်ရန်ဖြစ်ပွားတာတွေအကြီးအကျယ်ဖြစ်တာတွေမတွေ့ခဲ့ရသလိုပြဿနာကြီးကြီးမားမားတွေလည်းမရှိခဲ့တာကိုလည်းလေးစားမိပါတယ်။ဒါတွေအားလုံးစနစ်တကျရှိခဲ့လို့အားရမိပါတယ်။အခုတော့အားလုံးကနောက်ဆုံးအပြီးရလဒ်ကိုစောင့်ကြည့်နေရတဲ့အဆင်ဖြစ်ပါတယ်။ရွေးကောက်ပွဲအကြိုထက်ရွေးကောက်ပွဲအလွန်ကာလမှာဘာဖြစ်လာမလဲဆိုတာကိုစောင့်ကြည့်ကြဖို့ပို့ပြီးတော့ရေးကြည့်ပါတယ်။ဇလန်းကအခုမှရေးနေတုန်းပဲရှိပါသေးတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ဒီရွေးကောက်ပွဲအထမြောက်တာဟာဒီမိုကရေစီခရီးရှေ့ဆက်သွားနေတာဖြစ်တဲ့အတွက်ကျေးဇူးတင်ရမယ့်အခိုက်အတန့်ပဲဖြစ်ပါတ
ယ် Story that is obviously still being written but nonetheless I think we should take a moment to be grateful that democracy is moving forward.
And this morning we received the press release from the State Department also
okay. from the ဒီနေ့မနေ့မှာပဲ American နိုင်ငံသားရေးဝန်ကြီးဌာနကရောကုလသမဂ္ဂဆိုင်ရာ American အမြဲတမ်းကိုယ်စားလှယ် Samantha Powers ကပါမြမရွေးကောက်ပွဲကိုတည်တည်ငြိမ်ငြိမ်နဲ့ကျင်းပနိုင်ခဲ့တဲ့အတွက်မြမလူထုကိုဝမ်းမြောက်ဂုဏ်ယူတဲ့အကြောင်းကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်ဒီ American ပြည်ထောင်စုရဲ့မြန်မာနိုင်ငံအပေါ်ထိတွေ့ဆက်ဆံရေးမှုဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ထိရောက်မှုရှိတယ်ဆိုပြီးတော့သမ္မတဥဘာမာအစိုးရရဲ့နိုင်ငံခြားရေးမှုဝါဒအောင်မြင်မှုတရက်အနေနဲ့တင်စားပြောထားတာတွေရှိပါတယ်။ဒီတော့ IR ဥက္ကဋ္ဌအနေနဲ့ဒီ American ရဲ့မြန်မာအပေါ်ထားရှိတဲ့မှုဝါဒကိုဘယ်လိုများသဘောထားပါလဲရှင်
။ Well, again, I think we look at this as a long journey. We've been working IR.
ကျွန်တော်တို့အနေနဲ့ကတော့ဒါဟာခရီးရှိတစ်ခုလို့ယူဆပါတယ်IRI အနေနဲ့ဒီနိုင်ငံနဲ့25နှစ်ကြာဆက်သွယ်ရှိနေကြတာပါဒီမိုကရေစီရေးအတွက်ရေးကြီးတယ်လို့ယုံကြည်တာကြောင့်အလေးနက်ထားလိုက်လိုက်လဲလဲကူညီနေတာဖြစ်ပါတယ်မြန်မာနိုင်ငံဟာအဖက်ဖက်ကအလားအလာကောင်းတဲ့နိုင်ငံဖြစ်တယ်လို့မြန်မာလူထုဟာလည်းလေးစားဖို့ကောင်းပါတယ်နိုင်ငံရဲ့အနာဂတ်ဟာတောက်ပြောင်မှုရှိပြီးတော့အကန့်အသတ်လည်းမရှိပါဘူးခီးရှည်အစဉ်စဉ်ကိုရှေ့ဆက်တက်လန်းကြရမှာဖြစ်တယ်လို့လုပ်စရာတွေအများကြီးလိုအပ်နေစေဖြစ်ပါတယ်ရှေ့ဆက်ကြဖို့ရေးကြီးတဲ့ခီးရှည်ရှောက်လန်းရမှာကျွန်တော်တို့တွေတတအားပါဝင်ခင်ရလို့ကျေးဇူးတင်ပါတယ
် Journey that is clearly an important one and is moving forward and so we feel grateful to be part of this
and also the IRI roles in this electoral process in this country and I'm very
IRI အနေနဲ့မြန်မာရွေးကောက်ပွဲအထမြောက်အောင်အထောက်အကူပြုတဲ့လုပ်ငန်းတွေနဲ့စူးစမ်းပေးကြတာရှိပါတယ်ရွေးကောက်ပွဲဆိုင်ရာပညာပေးနဲ့ပတ်သက်ပြီးတော့လူမှုအခြေပြုအဖွဲ့အစည်းတွေနောက်နိုင်ငံရေးပါတီတွေရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတွေကိုအလျင်းတင်တယ်လို့တင်နန်းတွေပေးကြတာလည်းရှိပါတယ်။ဒီလိုတင်နန်းတွေပေးနိုင်ခဲ့တဲ့ IRA ရဲ့ကြိုးပမ်းမှုအပါအဝင်မဲယုံတွေမှာတာဝန်ကျသူတွေစနစ်တကျဆောင်ရွက်မှုတွေကိုလည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးခီးရအောင်တွန်းအားပေးနေတဲ့ IRA ရဲ့ကြိုးပမ်းမှုတွေကိုအားရကျေနပ်တာတွေနဲ့အတူဂုဏ်ရောဂုဏ်ယူမိပါလားရှင့်။
Well, I'm proud of it. I'm grateful for it, certainly. But, you know, this is about the people of this great country.
ကျွန်တော်ဂုဏ်လဲယူပါတယ်ကျေးဇူးလဲတင်ပါတယ်တကယ်တော့ IRI ထက်ဒီနိုင်ငံကပြည်သူတွေအတွက်ပူပြီးတော့ဂုဏ်ယူရမှာပါ
IRN ရဲ့ခန်းကဏ္ဍကဘာလို့ကြဘာလို့ပြောဖို့မဟုတ်ပါဘူးဓမ္မပီသူတွေကဘာလို့ကြင်ကြတယ်လဲဆိုတာသိကြပါတယ်တခုတော့ရှိပါတယ်ကိုယ့်ရဲ့အနာဂတ်ကံကြမ္မာကိုကိုယ်တိုင်ဖန်တီးခွင့်ရှိတဲ့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားတယောက်အနေနဲ့ဒီလိုခွင့်ရေးမျိုးကိုမြန်မာပြည်သူတွေခံစားစေခြင်းနဲ့စေတနာဖြစ်ပါတယ်ဒီလိုခံစားနိုင်အောင်ကျွန်တော်တို့ခီးဝေးကိုရှောက်လန်းခဲ့ကြရတာပါကျွန်တော်တို့ရဲ့အတွေ့အကြုံတွေအရတခြားလူတွေလည်းကိုယ့်ကြမ္မာကိုဖန်တီးနိုင်အောင်တစ်ဖက်တစ်လမ်းကကူညီခွင့်ရတဲ့အတွက်ကံကောင်းပါလေအခုရွေးကောက်ပွဲမှာ IRI အနေနဲ့ပါဝင်ကူညီနိုင်လို့ဝမ်းသာရတယ်လို့မြန်မာပြည်သူတွေအတွက်လည်းစိတ်လို့ရှားမိပါလေ
Yes the post election period is really critical for this country and for this
Okay မြန်မာပြည်သူတွေအတွက်ရွေးကောက်ပွဲလွန်ကာလဟာတိတ်ကိုရေးကြည့်ပါတယ်အရင်အတွေ့အကြုံတွေအရစိတ်ချလက်ချမနေနိုင်ကြသေးဘဲနဲ့လူတို့ကစိုးရိမ်မှုတွေရှိနေကြပါတယ်နိုင်ငံတကာကလည်းစောင့်ကြည့်နေကြပါတယ်ဒီတော့မြန်မာလူမှုစေအေးအေးနဲ့ထားပြီးစောင့်ကြည့်ကြဖို့ဘယ်လိုများအကြံပေးကြပါလဲရှင
် Well you know as you pointed out a lot of international observers came in and many of them have already gone
ဟုတ်ပါတယ်ခင်ဗျားပြောသလိုပါပဲနိုင်ငံတကာအကဲခတ်အဖွဲ့တွေတော်တော်များများလာရောက်တာရှိပါတယ်တကယ်တော့ဒီရွေးကောက်ပွဲကိုအကဲဖြတ်ဖို့ကမြန်မာပြည်သူတွေပေါ်မှာပဲမူတည်ပါတယ်ဒီရွေးကောက်ပွဲရဲ့ရလဒ်ကိုကြီးညာတဲ့အခါသူတို့ရဲ့ဆန္ဒနဲ့တထက်ထဲကြတယ်လို့ယုံကြည်ကြတယ်ဆိုရင်တော့တိုးတက်တယ်လို့ပြောရမှာပေါ့ရှိကူခြေတလန်းတိုးတယ်လို့ဆိုရမှာပါဒီအပန်းတွေမှာရလဒ်တွေကိုစောင့်ကြည့်ကြရမယ်အခွင့်အရေးဟာအရေးကြီးပါတယ်ဒါဟာခီးရှည်ကြီးပါအမေရိကန်ပြည်ထောင်စုမှာလည်းအားလုံးအတွက်အပြေမရှိပါဘူးတက်တန်းအနည်း200ကျော်အတွင်းအမားတွေလည်းအများကြီးရှိခဲ့မှာပါမြန်မာနိုင်ငံလိုနိုင်ငံတွေကိုပြောပြလို့ရတာကကျွန်တော်တို့အမားတွေအများကြီးလုတ်ခဲ့ဘူးပါတယ်မိတ်ဆွေတို့အနေနဲ့ကျွန်တော်တို့လိုအမားမျိုးထပ်မလုတ်မိအောင်သင်ငန်းစာယူဖို့တိုက်တွန်းပါတယ်တောက်ပတဲ့အနာဂတ်အတွက်နီလန်းတွေစံစကြရမှာပါရွေးကောက်ပွဲဟာခီးရှည်တစ်ခုဖြစ်လမ်းပြတဲ့ဆိုင်းဘုတ်တစ်ခုပါပဲခီးလမ်းဆုံမဟုတ်ပါဘူးပန်းနိုင်လည်းမဟုတ်ပါဘူးလူများစုကရွေးကောက်ပွဲကျင်းပပြီးတာနဲ့ဒီမိုကရေစီခီးရောက်ပြီလို့ထင်တတ်ကြပါတယ်အခုမှခီးကအဆပဲရှိပါသေးတယ်ရွေးကောက်ပွဲဟာလူရည်ရဲ့စံတော်ကိုထင်ရစေတဲ့အသုံးချရမယ့်အရေးအကြီးဆုံးကိရိယာတစ်ခုပဲဖြစ်ပါတယ်အစိုးရတရက်ကိုပုံဖော်ပေးမယ့်ပစ္စည်းတစ်ခုပဲဖြစ်ပါတယ်မြန်မာပြည်သူတွေသူတို့ရဲ့နာဂတ်ကိုပုံဖော်ဖို့ဒီရွေးကောက်ပွဲကိုဘယ်လိုအသုံးချသွားမလဲဆိုတာကျွန်တော်တို့စောင့်ကြည့်သွားမှာပ
ါ of these people and it's an important tool in crafting a new government and crafting the next steps on the journey we've been here for a while we hope to be here for a while and work closely with the Burmese people as they craft this future
yes IRI's reputation being an international observer for the elections
IRI ဟာနိုင်ငံတကာမှာအထူးသဖြင့်ပေါ့လေဒီမိုကရေစီအသွင်ကူးပြောင်းစားနိုင်ငံတွေမှာရွေးကောက်ပွဲအကဲခတ်တဲ့အဖွဲ့အစည်းဖြစ်နေနာမည်ကြီးပါတယ်အခုဒီနိုင်ငံမှာဆိုရင်အရန်နာမည်ပြည့်နေတဲ့ကြိုတင်မဲ့ကိစ္စပေါ့နော်မဲဆန္ဒရှင်တွေကြားမှာဘဝင်မကျဖြစ်နေတဲ့ဒီလိုကြိုတင်မဲ့ကိစ္စမျိုးတခြားနိုင်ငံတွေမှာရောရှိပါလားရှင
် Well sure I mean this is not you have called absentee ballots in the United States you have advanced voting I think the Burmese people
ရှိပါတယ်အမေရိကန်ပြည်ထောင်စုမှာလည်း absentee ballots ဆိုတဲ့ကြိုတင်မဲ့ပေးတဲ့စနစ်ရှိပါတယ်မြန်မာပြည်သူတွေကြိုတင်မဲ့ကိစ္စတေချာစောင့်ကြည့်ကြတယ်ဆိုတာမှန်ပါတယ်မှန်မှန်ကန်ကန်ရည်တွက်တာစောင့်ကြည့်ဖို့လိုပါတယ်သူတို့ရဲ့ဆန္ဒအတိုင်းဖြစ်ရလားဆိုတာလည်းစောင့်ကြည့်ရမှာဖြစ်ပါတယ်ရည်ကြည်တာကစိတ်ရှိရှိထားပြီးတော့တရားဝင်ရလဒ်ကိုစောင့်ကြည့်ဖို့ပဲဖြစ်ပါတယ်ဒါပေမဲ့တီးခံပြီးစောင့်ကြည့်ရတယ်ဆိုတာကတိတ်တော့မလွယ်လောက်ပါဘူးကိုယ့်ကျွန်မကိုယ်ဖန်တီးနိုင်မှုကလည်းရည်ကြည်ပါတယ်ကျွန်တော်တွေ့ကြုံရဒီမိုကရေစီခီးရှည်မှာအကွေအကောက်တွေကလည်းများပါတယ်အမေရိကန်ပြည်ထောင်စုတော်မှာခီးပန်းနိုင်ကိုအခုချိန်ထိမရောက်သေးပါဘူးဒီမိုကရေစီလမ်းကြောင်းပေါ်မှာဆက်လက်ချီတက်နေရဆဲပဲဖြစ်ပါတယ်။ဒီနိုင်ငံကလည်းဒီလိုပါပဲ။နောက်ဘာဖြစ်လာမလဲဆိုတာကအရေးကြီးပါတယ်။ဒီနိုင်ငံကခေါင်းဆောင်တွေအနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာပြည်သူတွေရဲ့ဆန္ဒပေါ်အခြေခံပြီးတော့နိုင်ငံရေးအတွက်ဘယ်လိုရှေ့ဆက်ပူးပေါင်းဆောင်ရွက်ကြမလဲဆိုတာလေ့ထားဖို့လိုပါတယ်။မြန်မာပြည်သူတွေအနေနဲ့ဒီရွေးကောက်ပွဲဟာယုံကြည်ကိုးစားလို့ရပါမလား။တရားမျှတမှုရှိပါမလား။သူတို့ရဲ့ဆန္ဒကိုထင်ဟပ်ပါမလားဆိုတာကိုစောင့်ကြည့်ဖို့လိုပါတယ်။ကျွန်တော်တို့အားလုံးရှင်းရှင်းလင်းလင်းသိပါတယ်။ဒီရွေးကောက်ပွဲမှာချွေးရင်းချက်တွေရှိတယ်။မဲပေးတဲ့နေရာမှာအခက်အခဲတချို့ရှိခဲ့တယ်။အားလုံးအဆင်ပြေချုံးမွေ့တာတော့မဟုတ်ပါဘူး။ကျွန်တော်တို့အနီးကပ်စောင့်ကြည့်သွားဦးမှာပါ။နောက်ဆုံးမှဒီမိုကရေစီပန်းနိုင်ရအောင်လို့ခီးစက်ကြဖို့ပဲဖြစ်ပါတယ
်။ Going forward that we continue to see progress towards ultimate democratic goals.
Yes, due to the past experience in 1990 election.
1990ရွေးကောက်ပွဲအတွေ့အကြုံအရရွေးကောက်ပွဲအနိုင်ရပါတီကိုအာဏာလွှဲပြောင်းမပေးမအောင်ပြည်သူလူထုကစိုးရိမ်နေကြပါတယ်။နိုင်ငံတကာအတွေ့အကြုံတွေအရလက်ရှိအာဏာရအစိုးရကိုအေးအေးဆေးဆေးနဲ့အာဏာလွှဲပြောင်းပေးနိုင်အောင်ဘယ်လိုများအကြံကောင်းဉာဏ်ကောင်းတွေပေးကြပါလဲရှင်
။ Well, there is no one size fits all answer to every question. What I would say, the important thing is that the next government accurately reflects the will of the Burmese people. That's the most important thing.
မေကွန်းတိုင်းအတွက်အတူညီတဲ့တင့်တော်ရဲ့အဖြေတစ်ခုပဲပေးလို့မရပါဘူးပြောနိုင်တာတစ်ခုတော့ရှိပါတယ်အရေးကြီးတာကနောက်တက်မဲ့အစိုးရအနေနဲ့လူမှုစန္ဒာနဲ့ထင်ဟပ်အောင်ဆောင်ကျဉ်းပေးဖို့ပါပဲဒါကအရေးကြီးပါတယ်ကျွန်တော်တို့ကဒီမိုကရေစီကိုယုံကြည်ပါတယ်အုပ်ချုပ်ခံတွေရဲ့သဘောတူညီမှုနဲ့အုပ်ချုပ်တာကိုယုံကြည်ပါတယ်ရွေးကောက်ပွဲရလဒ်ရှင်းရှင်းလင်းလင်းသိရတဲ့အခါလူမှုစန္ဒာကိုထင်ဟပ်ရလားဆိုတာကြည့်ရပါမယ်ဘယ်နိုင်ငံမှဆိုကိုလန်းကိုဖောက်ကြရတာပဲဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံအနေနဲ့ရှစ်ဆက်လျှောက်ဖို့တခုတည်းသောလမ်းကတော့လူမှုကဒီရွေးကောက်ပွဲမှာထုတ်ဖော်ခဲ့ကြတဲ့စန္ဒာအတိုင်းယုံကြည်လက်ခံဖို့အရေးကြီးဆုံးပဲဖြစ်ပါတယ
် But the only way that Burma can continue to move forward is if they haveIf they have the confidence of the people as expressed in these elections, and that's the important thing.
After the post-election period, the IRI
will be... IRI ဖွဲ့စည်းဟာမြန်မာရွေးကောက်ပွဲအထမြောက်အောင်တွန်းအားပေးဖို့လာရောက်ခဲ့တာလို့နားလည်ထားပါတယ်။အခုရွေးကောက်ပွဲလည်းကျင်းပပြီးပြီဆိုတော့ဒီမှာဆက်ပြီးလုပ်ငန်းတွေဆောင်ရွက်ဖို့ရှိပါသေးလားရှင
်? We certainly hope so. That's our plan. We've been here for a quarter century in terms of working with the people of this great country.You know, one of the great things about IRI, we are entirely mission-driven. We believe in...
Season ရှိပါတယ်ဆက်ပြီးတော့လုပ်ငန်းတွေဆောင်ရွက်ဖို့ရှိပါတယ်ကျွန်တော်တို့အနေနဲ့မြန်မာပြည်သူတွေနဲ့အတူပူးပေါင်းဆောင်ရွက်ဖို့25နှစ်ကြာဆက်ဆံရေးရှိခဲ့တာပါ IRI ဟာဒီမန်းချက်ပြေဝအောင်အာသွန်ခွန်ဆိုင်လုပ်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်ပြည်သူလူထုကိုခြေပြုတဲ့အစိုးရကိုယုံကြည်ပါတယ်လူမှုလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်တဲ့အစိုးရမျိုးကိုယုံကြည်ပါတယ်ဒီလိုလုပ်နိုင်ဖို့ကျွန်တော်တို့အတွေ့အကြုံတွေနဲ့နည်းလမ်းတွေအကူအညီအထောက်ပံ့တွေကမ်းလှမ်းပါတယ်လူရည်ရဲ့စာနာသဘောတူညီမှုကိုထင်ဟပ်အောင်ကမ္ဘာတဝန်းဘယ်နိုင်ငံကမဆိုလိုချင်နေကြတဲ့လူရည်ရဲ့အတန်နဲ့စန္ဒအရာအနာခတ်ကိုပုံဖော်နိုင်ဖို့အခွင့်အရေးတွေပေးဖို့လိုပါတယ်။ဒါကြောင့်ဒီနိုင်ငံကလူမှုအတွက်လည်းကျွန်တော်တို့ဆောင်ရွက်နေပြီးတော့ဆက်လက်ကူညီသွားနိုင်ဖို့ကိုလည်းမျှော်လင့်နေပါတယ်
။ But certainly we're excited about the future and the great potential in this country.
Thank
you. ကျေးဇူးများကြီးတင်ပါတယ်ရှင
်။ No, thank you.
တော်ရရှိများခင်ဗျာဆယ်စုနှစ်တွေအတွင်းအလွတ်လပ်ဆုံးကျင်းပခဲ့တဲ့လွတ်တော်ရွေးကောက်ပွဲကနေထွက်ပေါ်လာတဲ့အနိုင်အရှုံးရလဒ်တွေကခိုင်မာတဲ့ဒီမိုကရေစီစနစ်တရက်ပေါ်ပေါက်လာဖို့အာမခံချက်ပေးနိုင်ပါပြီလားဆိုတာကိုမနက်ဖြန်အင်္ဂါနေ့ည VOA တိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်နိုင်ကြသလို email လိပ်စာburmese@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာကိုဖြစ်ဖြစ်အတန်ဖိုင်ကိုဖြစ်ဖြစ်မိမိတို့ရဲ့တယ်လီဖုန်းနံပါတ်ကိုဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ
။အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြစေရှင်။အခုတော့ကမ္ဘာမီဒီယာတွေထဲကနောက်ဆုံးဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါကိုနားဆင်ရပါမယ်။ဦးဆက်မိုးဝေကစူးစီးတင်ပြထားပါတယ်ရှင်
။ပထမဦးစွာတင်ပြပေးချင်တာကတော့ erawri.org online စာဆောင်မှာစောင်းမရှင်ကျော်ဖြိုးတာရေးသားထားတဲ့စောင်းမဖြစ်ပါတယ်။ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြတဲ့ဝင်းကြီးတွေရဲ့အများစုနေရာတွေကိုအနိုင်ပြိုင်မှုအတွက် NLD ကမျှော်မှန်းထားတယ်ဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ်။တနင်္ဂနွေနေ့ကကျင်းပကြတဲ့အထွေထွေရွေးကောက်ပွဲအတွင်းလက်ရှိခန့်အပ်ခံထားရတဲ့အစိုးရအဖွဲ့ဝင်ဝင်းကြီးတွေအများစုကိုအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအနိုင်ရရှိလိုက်တယ်ဆိုပြီးတော့အစချီရေးသားထားတာပါ။စုစုပေါင်းရှိတဲ့ပြည်ထောင်စုဝင်းကြီး36ယောက်ထဲက19ယောက်ဟာရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးတလင်းလာလေးမှာသိရှိထားသလောက်အဲ့ဒီထဲက15ယောက်ဟာအတိုက်ခံပါတီကိုရှုံးနိမ့်သွားပြီလို့ဆိုပါတယ်။တမရဦးသိန်းစင်ရဲ့ယုံဝင်းကြီး6ယောက်ရှိတဲ့နှစ်က5ယောက်ဟာရွေးကောက်ပွဲကိုဝင်ရောက်ရှင်ပြန်ခဲ့ကြပြီးရွေးကောက်ပွဲကော်မရှင်ကနေစောစောအတည်ပြုမယ်ဆိုရင်အဲ့ဒီထဲကကြားပြည်နယ်ဘော်လခဲမဲဆန္ဒနယ်မှာဝင်ရောက်ရှင်ပြိုင်တဲ့ဦးစိုးတိုင်းတယောက်ပဲတိတိတသားအနိုင်ရတာရှိတယ်ဆိုပြီးတော့ထောက်ပြထားပါတယ်။နောက်ထပ်တမရယုံဝင်းကြီးတယောက်ဖြစ်တဲ့ဦးသိန်းညွန့်ဆိုရင်လည်းမဲဆန္ဒရှင်3သိန်းညွန့်ရှိတဲ့အီယော်ဒီတိုင်းမဦးပင်မြို့နယ်မှာမဲ6000ဝန်းကျင်သာထောက်ခံမှုရရှိပြီးတော့ရှုံးနိမ့်သွားခဲ့တယ်ဆိုပြီးတော့လည်းရေးသားထားပါတယ်။အခုဆိုရင်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နေကြတဲ့တမရဦးသိန်းစင်အစိုးရရဲ့ဝင်းကြီးတွေတော်တော်များများဟာသူတို့အနေနဲ့ရွေးကောက်ပွဲမှာရှုံးနေပါတယ်ဆိုတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ရဲ့တည်ဝင်ကြေညာမှာကိုစောင့်ဆိုင်းနေကြပြီးစသဖြင့်ရေးသားထားပါတယ်အပြည့်စုံကို erawri.org online မှာဖတ်ရှုနိုင်ပါတယ်နောက်ဆက်လက်တင်ပြပေးမှာကတော့ The Washington Post မှာစောင်းမရှင် Asian Terror ရေးသားထားတဲ့စောင်းမဖြစ်ပါတယ်နောက်ဆုံးပိတ်ဒေါ်အောင်ဆန်းစုကြည်ရဲ့ပါတီကရွေးကောက်ပွဲမှာအနိုင်ရသွားရင်ဘာဖြစ်မလဲဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ် Majakinti Yashitari, Yuka Boy Yeladiga, Dong Sansuji, Gonsone, Taikan, Muda, Democracy, Pojoha, Yangonet, Cham Yujima, Yeta Nebido, Aunai Mu Yabu de Yonjimu Pieshine, Subido Sati Yita Tower. Turoe, Trijoya, now Songti Name, Dear Win, Nan Shion Singu, Songi Jabari. The Tongkoya, Shise, Shikuni, Nangae, Umjamuji, Pike, Bidenau, Jimbagate, the Tongkoya, Guze, Yuka Boydunga, Enari Padiha, May Piatane, and Nayakabi May. Sitaka, dear win, a team might build a macangare, a dredging, shinny de lu, soare. A cuce maro, Dorogi, Chinigaro, Pionle Nivavi, Natal Segunima, Don Sansujigo, Nay, Jokani, Pianlo, Bigere, Nangama, a tin shazo, Nanga Yed Matio Pide, Nuba, Ninja Sushin, Tumago, Natal Santa Kunima, Jabia, Yitko, Poema, Wayo Bido, Simpian, Win Pugere, Dambi Dre, Nanganja, Yini, no Namuri, Wayo Radalu, American Pironsune, the cha, and no Nanganigale. Myanmar democracy ye pyubyin pyaung lae mu phit sin go tadi tha pi lo saung ji ni ja ba de lo thauk pya tha ba de da ba mai atait kala ga atwet joun ni jao so ye mu ri ga do shi ni se ba myanmar naingan ma tait pi lo lwe lwe wae wae nai lon la de sit tat ni ne nld party ye aung bwe go lak khan ba mla so da be phit de so pi lo yee ta tha ba de a pye song go washington post ma phat shu nai ma de khmyar naw song tin pya pe ma ga do the guardian online ma saung ma shin oliver holmes yee ta tha de atwet myin saung ma phit ba de Yukawema, NLD party, Omwe, Kanane, Chini, Shinirajao, Nangama, Sita, Lamure, Nita, a song tato, Mala, Subido, Yamaning and Dariga, Mulin, Nijarijao, Gonsin, Tabido, Yita, Tarawa. Teninani, Yukawe, Komsingani, Mary, Yitra, Bido, Sisimu, Pilu Navy, Sazuni, Twin, Patamazon, Chimbare, Lula de, Yukawagani, Topolari, Yala de Gujinanijima, Muda, Democracy, Pojo, Yonshimaro, Dong Sansuji, Po, Taukanduriga, Mudu, Joshuin, Nijavare. Lambo Male and Neon, Party Lani, Kodong Yogi, Napuzi, Young Charlie, Sigani, Lu Yidavare. Jotian Yashi Tare, Meji, Dre, Pisimu, Drini Yasuin, NLD Party Ha, Shisayagano, Nayashi, Tapi Vidu, Party, Pioguyadu, Uwentinga, Piosure, Jao, Yita Tavare, a Piesomuro, The Guardian Online Ma, Pashu Nemarekna.
Usamuwe Suzi Timbia Tarek Bamia Rutega, Yamanagan Jantin somebody will not sing Gaya Pibarashi. A guru at Rinchin Jogu goes on like a genia paper machine.
You don't see Jacka in a Pumio party put to a Okata Ute Uga. To when your ship and a Audita Hindra Messana Nima, Pianbe and Eddie party goes along with Shoning a jaw. When can Pioja like be? Tenangalon dined down a little through partiga, Yakano, Amya, Pia, Shoning at a chow. Tenanga, the end of the go, when can Pioja like party? The town to Segun, Donga, Chibagare, Yukopema, Amania, Alo Niba, and Nayagare, Pican Pio Partigo, Yen Sit Soyaga, and the town set a kunema, and a lepion bigger up your party. Abimele, Sit Soya, a dreamer, Tawan Tansong, a Sibo Jodi, Usone, Pican Pio Party, Soya, Sita Davan, Soya, a pit, Amyazuga, Yusa, Nijana Pipari. တင်းငွေနေ့ကကျင်းပပစ္စည်းခဲ့တဲ့ရုပ်ကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ရန်ကုန်အပါအဝင်ပြည်နယ်တိုင်းအချို့ရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်း
အစောပိုင်းကထွက်လာတဲ့ရုပ်ကောက်ပွဲရလတ်တွေအရတိုင်းနယ်ပြည်နယ်တဝန်းလုံးမှာအနယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရနေတယ်လို့အနယ်ဒီထိပ်ပိုင်းကောင်ဆောင်တူကပြောပါတယ်။မယုံဒီကမဲအရေးအတွေ့ရလတ်တင်တဲ့ပတ်သက်လို့လုံထုံးလုံနီးတွေကိုအနီးကမှပြောင်းလဲခဲ့တဲ့အတွက်အခက်အခဲတွေဆွေးနွေးမှုတွေရှိခဲ့ပေမဲ့နိုင်ငံတော်ဝန်တွေကအများမှာအစောပိုင်းကထွက်လာတဲ့ရလတ်
တွက်မြူတူပျော်ရှင်စွာအောင်ပွဲခံနေကြပါရခင်ဗျာ
။သတင်းချင်းချုပ်ကိုကိုစော်ဝင်းလိုက်ကြီးညာပေးခဲ့တာပါဒီကနေ့အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ VOA American San Inga နဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပြီလို့ရင်ဆန္ဒပြေဝကြပါစေ။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှာဖုံပါ။
This program has come to you from the Voice of America, Washington.